Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ9ရက်တနင်္လာနေ့ညပိုင်း9:00နာရီ10:00နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနန်းလောက်ပါဒီကနေ့ညအစီအစဉ်မှုအဖြစ်တင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီညမှာထွေးချတဲ့သတင်းကတော့နိုင်ငံတကာကသတ်မှတ်ထားတဲ့တန့်စင်ယူရေနီယံပမာဏတဲ့ကျော်လွန်ပြီးအီရန်ကပိုင်ဆိုင်ထားပြီလို့ပြောပါတယ်။ဂရုရုပ်ောက်ပွဲမှာအတိုက်ခံဘက်ကအပြတ်အသတ်အနိုင်ရသွားပါတယ်။တောင်ကိုရီးယားနိုင်ငံသားတူဦးမြောက်ကိုရီးယားဘက်ကိုထွက်ပြေးခိုလုံသွားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆုမြမွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ကောင်းပါပြီရှင်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကပြင်ဆင်လုပ်တဲ့အချက်တွေကိုဒီတစ်ပတ်အတွင်းအစီအကံစာအဖြစ်ပြည်ထောင်စုလွှတ်တော်ကိုတင်ပြနိုင်ခြင်းရှိတယ်ဆိုတဲ့သတင်းမှာကတော့
ကျန်သူတင်ပြချက်တွေကတော့အလုံးစုစည်းပြီးသွားပြီ။စုစည်းပြီးသွားတဲ့အခါကျတော့ကျွန်တော်တို့ကဒီဇူလိုင်လ18ရက်နေ့မတိုင်ရင်လွှတ်တော်ကိုကျွန်တော်ဝန်ကော်မတီနေနဲ့အစီအစဉ်ကတင်သွင်းရတော့မှာပေါ့
ပူပေါင်းကော်မတီရဲ့အတွင်းရင်မှုဒေါက်တာမြတ်ညာနာဆိုပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားကြမှာပါဒါအပြင်မုတ်တုံမိုးကြောင့်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွင်မြေပြိုပြီးတော့လူသေဆုံးမှုရှိနေတဲ့တွင် UNESCO ရဲ့ကမ္ဘာအမွေအနေနဲ့စည်းဝင်သွားတဲ့ပုဂံရှေးဟောင်းယဉ်ကျေးမှုနဲ့မြန်မာရင်ဆိုင်ရနိုင်ခြင်းရှိတဲ့စင်ကာပူချက်တွေနဲ့တရုတ်ရဲ့ထိန်းချုပ်မှုတွေကြောင့်ဟောင်ကောင်ရဲ့စီးပွားရေးအနေအထားပေါ်တည်ရောက်မှုရှိလာတဲ့တွင်ဆောင်မာတွေကိုကြားဖို့ရှိပါတယ်တွင်ပတ်စင်ကဏ္ဍတွေဖြစ်တော့စီးပွားရေးဘလော့ဂါတွေပြောသည်များနဲ့တက်တန်ရောင်တွင်လောအစီအစဉ်တွေကိုကြားမှာပါခုရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တွင်တွေကိုကိုစောဝင်းလိုက်နဲ့မဆူမြတ်မွန်တို့ကပြောပြပေးပါအောင
်အီရန်အနေနဲ့ယူရေနီယံတန့်စင်ခွင့်ဘလောက်ပမာဏရှိတယ်ဆိုတော့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ပါကန့်သတ်ချက်တဲ့ကျော်လွန်တန့်စင်လိုက်နိုင်ပြီလို့အီရန်နျူကလ িয়ার အေဂျင်စီကဒီကနေ့ပြောကြားလိုက်ပါတယ်အီရန်ရဲ့ယူရေနီယံတန့်စင်တဲ့ပမာဏဟာ 0.500 ခန့်နှုန်းရှိသွားပြီဖြစ်တာကြောင့်ဒါဟာနိုင်ငံတကာကသတ်မှတ်ထားတဲ့ 3.600 ခန့်နှုန်းသာတန့်စင်ခွင့်ရှိတယ်ဆိုတော့လက်ရှိကန့်သတ်ချက်ကိုကျော်လွန်သွားပြီဖြစ်ပါတယ်နိုင်ငံတကာအီရန်နျူကလ িয়ার သဘောတူညီချက်မှာပါဝင်တဲ့နိုင်ငံတွေအနေနဲ့ယိုယွင်းနေတဲ့အီရန်စီးပွားရေးပြန်နလန်ထူလောက်အောင်လှုပ်ဆောင်ရေးနျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်ကအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဖြေလျှော့အောင်လုပ်ပေးခြင်းမရှိရင်နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ကြိုးစားတဲ့အနေနဲ့ယူရေနီယံတန့်စင်တဲ့ပမာဏကို20ခန့်နှုန်းအထိနောက်တစ်ဆင့်တိုးလှုပ်ဆောင်သွားမယ်လို့အီရန်ကပြောပါတယ်ယူရေနီယံတန့်စင်မှု900ခန့်နှုန်းရှိရင်နျူကလ িয়ার စွမ်းအင်3လျှက်စစ်တပ်အပမှုကိုထုတ်လွှင့်နိုင်မှာဖြစ်ပါတယ်ဒါပေမဲ့နျူကလ িয়ার လက်နက်ထုတ်လွှင့်နိုင်တဲ့90ခန့်နှုန်းအထိရောက်ဖို့တော့အဝေးကြီးလို့နေပါသေးတယ်ကုလသမဂ္ဂအနုမြွစွမ်းအင်ဆိုင်ရာစောင့်ကြည့်အဖွဲ့ကလည်းအီရန်ဟာနိုင်ငံတကာသတ်မှတ်ထားတဲ့ယူရေနီယံတန့်စင်ပိုင်ခွင့်ပမာဏကိုကျော်လွန်သွားပြီဖြစ်ကြောင်းအတည်ပြုပြောဆိုပါတယ်အီရန်နျူကလ িয়ার သဘောတူညီချက်မှာပါဝင်တဲ့ EU ဥရောပသမဂ္ဂကလည်းအီရန်ရဲ့လှုပ်ဆောင်မှုတွေပေါ်အထူးစိုးရိမ်ကြောင်းပြောကြားလိုက်ပါတယ်
ဂရိနိုင်ငံပါလီမန်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဒီမိုကရေစီကောင်းဆောင်ကရီယာကော့စ်မစ်ဆိုတာစကီဟာဝန်ကြီးချုပ်အဖြစ်ဒီကနေ့ကျန်းသစ်စာချိန်ဆခဲ့ပါတယ်ကျန်းကျင်ပွဲအပြီးမှာယာရုကနေဆင်ပေးမဲ့ဝန်ကြီးချုပ်ဟောင်းအလက်ဆီစီပရက်စ်ကိုဝန်ကြီးချုပ်ရုံးမှာသူတွားရောက်ပြီးတွေ့ဆုံပါတယ်။တနင်္ဂနွေနေ့ကရွေးကောက်ပွဲမှာဒီလက်ဝဲဝါဒီဝန်ကြီးချုပ်အလက်ဆီစီပရက်စ်ကို Conservative ဝါဒီအတိုက်ခံကောင်းဆောင်မစ်ဆိုတာကစ်ကအပြတ်အသတ်အနိုင်ရခဲ့တာပါ။အမေရိကန်ပြည်ထောင်စု Harvard တက္ကသိုလ်ဘွဲ့ရအသက်52နှစ်အရွယ်မစ်ဆိုတာကစ်ရဲ့ New Democracy ပါတီကအမတ်နေရာ300ရှိတဲ့ဂရိပါလီမန်မှာအမတ်နေရာ158ရောက်တဲ့အများစုအနိုင်ရခဲ့တာဖြစ်ပါတယ်။ဂရိနိုင်ငံမှာအပြောင်းလဲလုပ်ဖို့အတွက်ပြည်သူတွေကခိုင်ခိုင်မာမာလုပ်ပိုင်ခွင့်ပေးလိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်သစ်ဖြစ်လာတဲ့မစ်ဆိုတာကစ်ကပြောပါတယ်။ဂရိနိုင်ငံမှာဒီနိုင်ငံသားယင်းနှိမ့်နှံမှုတွေကနေအလောက်ကင်ကောင်းတွေဖန်တီးပေးမယ်၊အခွန်လျှော့ချပေးမယ်၊စီးပွားရေးလုပ်ငန်းတွေအတွက်အတားအဆီးဖြစ်နေတာတွေကိုဖယ်ရှားပေးမယ်လို့ဝန်ကြီးချုပ်သစ်ကကတိပြုခဲ့ပါတယ်။သူ့ရဲ့ဖခင်ကွန်စတန်တီနိုစ်မစ်ဆိုတာကစ်ဟာလည်းဝန်ကြီးချုပ်ဟောင်းဖြစ်တယ်လို့သူ့ရဲ့အကိုကလည်းနိုင်ငံသားဝန်ကြီးဟောင်းဖြစ်ပါတယ်။ EU ဥရောပပါလီမန်ရွေးကောက်ပွဲတွေမှာရောဒေသန္တရရွေးကောက်ပွဲတွေမှာပါဒီဝန်ကြီးချုပ်ဟောင်းစီပရက်စ်ရဲ့စီရစ်ချာပါတီကအကြီးအကျယ်ရှုံးနိမ့်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ဟောင်းကဂရိနိုင်ငံမှာရွေးကောက်ပွဲတွေကို3လဆော်ပြီးကျင်းပပေးခဲ့တာပါ။ဂရိနိုင်ငံဟာကြီးမားတဲ့ဗန်နာရဲ့အကြက်အတဲကြီးကြုံတွေ့ခဲ့ရတဲ့အတွက် EU နိုင်ငံတွေအပြင်ဥရောပဗဟိုဘဏ်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကဗန်နာရဲ့အရာကြားကန်ပေးခဲ့ရပြီးတော့အခုမှအကြက်အတဲကနေပြန်လည်နယ်လန်ထူကာစဖြစ်ပါတယ်။
ကွန်ကိုတပုံကောင်းဆောင်ဘော့စကိုတကန်းသားအနေနဲ့သူ့ပေါ်တင်ထားတဲ့ဆီယာဇုံးနဲ့လူသားမျိုးနွယ်ဆန့်ကျင်တဲ့ပြစ်မှုဆက်ရှိမှုမှာအပြစ်ရှိကြောင်း ICC နိုင်ငံတကာရာဇဝတ်ခွင်ရုံးကဒီကနေ့စီရင်ချက်ချမှတ်လိုက်ပါတယ်။သူ့အနေနဲ့လူသက်ပြီးဆီယာဇုံးမှုကျူးလွန်ခဲ့ခြင်းမရှိကြောင်းဂျာတာပရီနေကတဟစ်မျိုးမှာပြုလုပ်တဲ့ဂျာနာဆစ်ဆဲမှုအတွင်ဘော့စကို တကန်းတာကထွက်ဆိုခဲ့ပါတယ်သူ့ကိုတုတ်တင်ရေးသမားအဖြစ်ရည်ညွှန်းပြောဆိုကြတာမှန်ကန်ကြောင်းဒါပေမဲ့သူဟာအဲ့ဒီလိုလူစားမျိုးမဟုတ်ကြောင်း ICC ကတရားသူကြီးတွေရှေ့ထွက်ဆိုမှုအတွင်းတကန်းတာကထည့်သွင်းပြောကြားခဲ့ပါတယ်သူဟာစစ်သားတဦးသာဖြစ်ပြီးရာဇဝတ်ကောင်မဟုတ်ကြောင်းနဲ့သူ့အနေနဲ့အရက်သားတွေကိုတတ်ပြတ်ခြင်းမရှိသလိုသူတို့ကိုအမြဲတမ်းအကာအကွယ်ပေးခဲ့ကြောင်းလည်းပြောပါတယ်ဒါဟာ ICC ဘက်ကရှေ့နေတွေကသူ့ကိုတင်စားပြောဆိုနေကြတာတွေနဲ့လုံးဝဆန့်ကျင်နေတာဖြစ်ပါတယ်သူဟာကွန်ဂိုမျိုးချစ်သမဂ္ဂကိုဦးဆောင်ခဲ့တဲ့တပ်မှုတဦးဖြစ်ပြီး2002ခုနှစ်နဲ့2003ခုနှစ်တည်းအကြာကွန်ဂိုနိုင်ငံအခြေပိုင်းအီတူရီဒေသကနေကိုတတ်ပြတ်မရင်ကျင်းခဲ့သူဖြစ်ကြောင်း ICC ရှေ့နေတွေကပြောပါတယ်အသက်12နှစ်အရွယ်သာရှိသေးတဲ့မင်းကလေးငယ်တွေဟာတပုံကောင်းဆောင်တွေရဲ့ဇနီးမယားအဖြစ်အရမခန်းစီချင်းခံခဲ့ရတယ်လို့ခံခဲ့ရသူတွေရဲ့ရှင်းနေတွေကတရားရုံးမှာရှောက်ထားခဲ့ကြပါတယ်
။လီဗျားနိုင်ငံမှာလွန်ခဲ့တဲ့5ရက်ကဘုံကျဲခံခဲ့ရတဲ့ဒုက္ခသည်ထိသိမ်းရေးစခန်းထဲမှာထိသိမ်းခံထားရသူတွေကအဲ့ဒီနေရာကနေပြီးတော့ဘေးကင်းရအောင်သူတို့ကိုပြောင်းရွှေ့ပေးဖို့အတွက်တောင်းဆိုအစာငတ်ခံဆန္ဒပြနေကြပါတယ်။လွန်ခဲ့တဲ့5ရက်ကဘုံကျဲတိုက်ခိုက်ခံရမှုတွေမှာလူ90ကျော်သေဆုံးပြီးတော့အနည်းဆုံး130လောက်ထိခိုက်ဒဏ်ရာရသွားခဲ့တာပါ။ဆန္ဒပြနေသူတွေကလူငယ်တယောက်ကသူတို့အနေနဲ့အစားစရာမလိုဘူးလို့ပြောပါတယ်။အစားစာတွေကိုလည်းသူတို့မတိုးထီကြောင်းလေပြားနိုင်ငံတွေကနေထွက်သွားဖို့ပဲလိုကြောင်းပြောကြပါတယ်။ထိမ့်သိမ့်ခံထားရသူတွေဟာတနင်္ဂနွေနေ့မှာ၃ရက်မြောက်နေ့အဖြစ်နဲ့အစာငတ်ခံဆန္ဒပြခဲ့ကြောင်း VOA နဲ့ဒီတယ်လီဖုန်းလူမှုကွန်ရက်တွေနဲ့အဆက်အသွယ်လုပ်ခဲ့တဲ့ဆန္ဒပြမှုမှာပါဝင်သူတယောက်ကပြောပါတယ်။သူတို့ရဲ့ဘဝဟာတင်းကြိုင်းမြေကိုရောက်နေတယ်လို့ဖြစ်နေကြောင်းသူတို့ရဲ့ဘေးမှာရှိနေတဲ့အုတ်ကူကနေကဲထုတ်ပေးကြပါသူတို့ကိုပြစ်မှတ်ထားတိုက်ခိုက်နေကြပါတယ်လို့ရေးထားတဲ့ဆိုင်းပုတ်တွေကိုင်ဆောင်ထားတဲ့ဓာတ်ပုံတွေကိုလည်းဆန္ဒပြသူတွေကပေးပို့ခဲ့ပါတယ်တခြားဆန္ဒပြတဲ့တည်င်းနဲ့ဓာတ်ပုံတွေကိုတော့တခြားထိမ့်သိမ်းခံထားရသူတွေကတယ်လီဖုန်းတွေနဲ့အပြင်ကိုခိုးထုတ်ပြီးတော့ပေးပို့ခဲ့ပါတယ်အဲ့ဒီနေရာမှာဒီစစ်ပြေးဒုက္ခတွေကိုထားတယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကပြောနေတဲ့ကြားကပဲပြီးခဲ့တဲ့အင်္ဂါနေ့တုန်းကဘုံကျဲတိုက်ခိုက်ခံခဲ့ရတာပါလေပြားနိုင်ငံထရီပိုလီမြို့တော်အနီးနိုင်ငံတကာအသိအမှတ်ပြုအစိုးရတပ်ဖွဲ့တွေနဲ့အတိုက်ခံတပ်ဖွဲ့တွေလှမ်းနေချီတိုက်ပွဲတွေဖြစ်နေတာမှာအဲ့ဒီရွှေပြောင်းအခြေချထားသူတွေထိမ့်သိမ်းထားတဲ့နေရာကိုအရင်တုန်းကလည်းပြစ်မှတ်ထားတိုက်ခိုက်ခံရဘူးတယ်လို့ပြောကြပါတယ် Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကတော့အဲ့ဒီထိမ့်သိမ်းရေးစခန်းအနီးမှာဒီလက်နက်သုံးလုံးယုံရှိတယ်လို့ပြောပါတယ်ဒါပေမဲ့လေပြားအနာမန်တွေကတော့စီးရီးရပြစ်မှတ်ထားတိုက်ခိုက်စရာနေရာအိတ်ဒေသမှာမရှိဘူးလို့ပြောပါတယ်
အဲ့ဒါညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9390မီတာ51 kHz 585တို့အပြင်စနေတနင်္ဂနွေမှာ925 190 kHz 1505ကနေပြောင်းထုတ်လည်ပေးနေပါရှင
်ဒီအမေရိကန်တန်ကဒီနေ့လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကိုရီးယားနိုင်ငံပူပေါင်းရေးလုပ်ငန်းတွေကိုမြောက်ကိုရီးယားမှာရာသက်ပန်နေပြီးလှုပ်ဆောင်သွားဖို့အတွက်တောင်ကိုရီးယားနိုင်ငံသားတဦးမြောက်ကိုရီးယားဘက်ကိုရွှေ့ပြောင်းလာကြောင်းမြောက်ကိုရီးယားအစိုးရပိုင်သတင်းမီဒီယာမှာဖော်ပြပါတယ်။အခုထွက်ပြေးလာသူချိုးအင်ဂုတ်ဆိုသူဟာတောင်ကိုရီးယားသမ္မတပတ်ချုံဟီနဲ့နိုင်ငံအရေးသဘောထားကွဲပြားမှုဖြစ်ပေါ်ပြီးတဲ့နောက်1984ခုနှစ်ကကွန်မြူနစ်မြောက်ကိုရီးယားကိုထွက်ပြေးသွားခဲ့တဲ့တောင်ကိုရီးယားတန်တမန်တဦးရဲ့သားဖြစ်တယ်လို့ဆိုပါတယ်ချိုးဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးရဲ့ညွှန်ကြားချက်နဲ့အညီနိုင်ငံပေါင်းစည်းရေးကိစ္စတွေကိုလှုပ်ဆောင်သွားမယ်လို့အစိုးရပိုင်းသတင်းဌာန website မှာဖော်ပြထားပါတယ်သူမြောက်ကိုရီးယားလေဆိပ်ကိုရောက်လာတဲ့ပုံကိုလည်းအဲ့ဒီ website မှာဖော်ပြထားပါတယ်သူဟာအသက်80ရှိပြီဖြစ်ကြောင်းနဲ့သူမကွယ်လွန်ခင်သူ့မိဘတွေရဲ့ဆန္ဒဖြစ်တဲ့မြောက်ကိုရီးယားကိုပြောင်းရွှေ့နေထိုင်ပြီးနိုင်ငံပေါင်းစည်းရေးကိစ္စတွေကိုလှုပ်ဆောင်ဖို့ရောက်လာခြင်းဖြစ်ကြောင်းသူရေးထားတဲ့စာကိုလည်းမြောက်ကိုရီးယားသတင်းဌာနကဖော်ပြပါတယ်ချိုအင်ဂုဟာတောင်ကိုရီးယားအစိုးရရဲ့ခွင့်ပြုချက်မရဘဲမြောက်ကိုရီးယားကိုထွက်သွားခြင်းဖြစ်ကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါတယ်မြောက်ကိုရီးယားကိုဘာကြောင့်သွားရလဲဆိုတဲ့အသေးစိတ်အချက်အလက်တွေသိနိုင်ဖို့စ조사နေကြောင်းပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ
်ဖိလစ်ပိုင်နိုင်ငံမှာမူရည်ဆင်းမှုကျူးလွန်တယ်လို့မတင်ကားသူအများအပြားကိုဥပဒေမဲ့တပ်ဖြတ်နေတာဟာလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့အတွက်ကုလသမဂ္ဂကစုံစမ်းတင်တယ်လို့ Amnesty International လူ့ခွင့်ရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်သမရရော်ဒရီဂိုဒူတာတေရဲ့မူရည်ဆေးဝါးတပ်ဖြတ်ရေးစီမံကိန်းအရမတင်ကားသူထောင်ထဲချီကိုတမင်တသက်ဥပဒေမဲ့တပ်ဖြတ်မှုတွေဟာစနစ်တကျအစီအစဉ်ချပြီးအသေးချလုပ်နေတဲ့လုပ်ရက်တွေဖြစ်ပြီးအာဏာပိုင်တွေကိုယ်တိုင်ကဒီတပ်ဖြတ်မှုတွေကိုအားပေးဆောင်ရွက်နေတာဖြစ်တယ်လို့ MNC အဖွဲ့ကဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။သမရဒူတာတေလက်ထက်မှာမူရည်ဆေးသုံးသူဒါမှမဟုတ်ရောင်းချသူလို့မတင်ကားသူတွေအသက်ခံနေရတာရော့မသွားတဲ့အပြင်ပြီးခဲ့တဲ့နှစ်နှစ်အတွင်းဒီကိစ္စဟာလူလူကြားထဲမှာဖြစ်နေကြကိစ္စလို့အသားချနေပြီးတရားလက်လွတ်တပ်ဖြတ်မှုတွေကိုရဲကိုယ်တော်အကြောင်းမကြားကြတော့ဘူးလို့ MNC ရဲ့အစီရင်ခံစာထဲမှာထောက်ပြထားပါတယ်။သမရဒူတာတေ2016ခုနှစ်မှာအာဏာရလာခဲ့ပြီးကတည်းက ဖိလစ်ပိုင်နိုင်ငံမှာမှုရဲ့စေဝါတုံးဆွဲမှုအမြင့်ပြတ်ကင်းရှင်းရမယ်လို့ကတိပြုပြီးရဲတွေကိုဘယ်တော့မှမနဲ့မတူတဲ့လုပ်ပိုင်ခွင့်တွေပေးထားတယ်လို့မတင်ကားသူတွေအပေါ်တပ်ဖြတ်မှုတွေအပေါ်အရေးမယူသလောက်ပဲလို့ Amnesty ရဲ့အစီရင်ခံစာထဲမှာဖော်ပြပါတယ်။အသက်ခံရသူတွေရဲ့မိသားစုဝင်တွေကို Amnesty ကမေးမြန်းပြုစုတဲ့အစီရင်ခံစာထဲမှာတပ်ဖြတ်ခံရသူအများစုဟာဆင်းရဲတဲ့လူမှုအတိုင်းအဝိုင်းတွေကဖြစ်ကြတယ်လို့ပြောပါတယ်။ဥပဒေမဲ့တပ်ဖြတ်မှုတွေရဲတွေရဲ့အာဏာသုံးအနိုင်ကျင့်မှုတွေဟာပုံမှန်ဖြစ်နေကြလို့လူအတိုင်းဝိုင်းထဲမှာဖြစ်လာတာကြောင့်ဒါတွေကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီကစုံစမ်းပေးဖို့အတွက် they just skill လို့နာမည်ပေးထားတဲ့ Amnesty ရဲ့အစီရင်ခံစာထဲမှာတောင်းဆိုထားပါတယ်
။ရာဇဝတ်မှုကျွလွန်သူအဖြစ်မတင်ကားသူတွေကိုတရုတ်ပြည်မှကြီးကိုလွှဲပြောင်းပေးမယ်အငင်းပွားစရာဥပဒေကြောင့်ကိုကန့်ကွက်ဆန္ဒပြသူတောင်းတဲ့ချီပြီးတင်းငွေတွေကဟောင်ကောင်ရဲ့လမ်းမတွေမှာဆက်လက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့ဒီနေ့ပတ်အတွင်းကလည်းဟောင်ကောင်ဥပဒေပြုအဆောက်အုံကိုဝင်ရောက်စီးနှင်ဖြည့်ဆည်းခဲ့ကြပါသေးတယ်။မနေ့တင်းငွေတွေကတော့ဆန္ဒပြသူတွေကဟောင်ကောင်နဲ့တရုတ်ပြည်မှကြီးကိုဆက်သွယ်တဲ့ West Kowloon လုံအမြန်ရထားဘူရာရုံမှာစုဝေးခဲ့ကြတာပါ။တရုတ်ပြည်မှကြီးမှတင်းငွေမီဒီယာပြန်ပွားမှုအားနေတာကြောင့်အငင်းပွားစရာဥပဒေကြောင့်နဲ့ဟောင်ကောင်မှာဖြစ်နေတဲ့အခြေအနေတွေကိုပြည်မှကြီးကလာတဲ့ဧည့်သည်တွေကိုတိုက်ရိုက်ပြောပြလို့တဲ့အတွက်အခုလိုရထားဘူရာရုံမှာစုဝေးဆန္ဒပြခဲ့တာလို့ဆန္ဒပြသူတွေကပြောပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းမှာဒီနေ့ဘတ်စ်ကားမောက်ခဲလို့နေဆုံ29ယောက်သေဆုံးသွားပါတယ်။အသက်ရှင်ကျန်နိုင်သူတွေကိုလည်းကယ်ဆယ်ဝန်ထမ်းတွေလိုက်လံရှာဖွေနေပါတယ်။ Uttar Pradesh ပြည်နယ်အဂရာမြို့ကနေယမုန်နာအနီးမှာရှိတဲ့ဒီယမုန်နာအဝေးပြေးလမ်းမကြီးပေါ်ကနေပြီးတော့လမ်းပေးချောက်ထဲအဲ့ဒီဘတ်စ်ကားထိုးကျသွားတဲ့အချိန်မှာဘတ်စကားပေါ်ပါလာသူခီးတွေအိမ်မောကျနေတယ်လို့အစိုးရအရာရှိတွေကပြောပါတယ်။အဲ့ဒီဘတ်စကားဟာလုကနောင်းမြို့ကနေမြို့တော်ဒေလီကိုသွားနေစဉ်မှာမှောက်ခဲ့တာဖြစ်ပါတယ်ရှင
်ဒီကနေ့ညဘက်ထိပ်တန်းရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့မဆူမြမလို့ကပြောပြသွားတာပါရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါရမယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီပါအစုအဖွဲ့အသီးသီးကတင်ပြထားတဲ့ပြင်ဆင်လို့တဲ့အချက်တွေကိုဒီတစ်ပတ်အတွင်းမှာအစီအင်ခံစာအဖြစ်ပြုစုပြီးတော့ဒီလ18ရက်နေ့မတိုင်မီပြည်ထောင်စုလွှတ်တော်ကိုတင်သွင်းနိုင်ဖို့ရှိကြောင်းကော်မတီတာဝန်ရှိသူကပြောပါတယ်။လလောဆယ်ရရှိထားတဲ့စုစည်းချက်တွေဟာကော်မတီအဖွဲ့ဝင်အားလုံးကတက်ညီလက်ညီဆောင်ရွက်ထားတဲ့အတွက်ရလကောင်းလို့ရနိုင်မယ်လို့လည်းမျှော်လင့်ထားတာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောတင်ပြထားပါတယ်။
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီစည်းဝေးကိုဒီကနေ့နေပြည်တော်ပြည်ထောင်စုလွှတ်တော်ဒီဆောင်မှာကျင်းပခဲ့ရမှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်စုစည်းရရှိထားတဲ့အချက်တွေကိုပြည်ထောင်စုလွှတ်တော်မှာအစီရင်ခံစာတင်သွင်းနိုင်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်။လက်ရှိဆောင်ရွက်နေတဲ့အခြေအနေကိုပူးပေါင်းကော်မတီရဲ့အတွင်းရေးမှူးဒေါက်တာမြတ်ညာနာဆိုးကအခုလိုပြောပါတယ်
။ကျန်းသူတင်ပြချက်တွေကတော့အားလုံးစုစည်းပြီးသွားပြီ။စုစည်းပြီးသွားတဲ့အခါကျတော့ကျွန်တော်တို့ကဒီဇူလိုင်လ18ရက်နေ့မတိုင်ရင်လွှတ်တော်ကိုကျွန်တော်ဥပဒေကော်မတီအနေနဲ့အစီအစဉ်သာတင်သွင်းရတော့မှာပေါ့အဲ့တော့အခုဒီတပတ်မှာတော့အစီအစဉ်သာပြုစုနေတာဖြစ်ပါတယ်လွှတ်တော်ကိုတင်သွင်းဖို့အစီအစဉ်သာမှာအဲဘာတွေပါဝင်တဲ့နေပေါ့နော်ဘယ်လိုအခြေလက်တွေပါဝင်တဲ့နေဒါအစီအစဉ်သာတစ်ခုရဲ့ format နဲ့ညီညွတ်အောင်ပေါ့ကျွန်တော်တို့ဒါပြုစုနေတာဖြစ်ပါတယ်
ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပြင်ဆင်သင့်တဲ့အချက်ဖြစ်ဆွတ်သင့်တဲ့အချက်ပယ်ဖျက်သင့်တဲ့အချက်နဲ့မူလအတိုင်းထားသင့်တဲ့အချက်တွေဆိုပြီးတင်ပြချက်၄မျိုးကိုစုစည်းရရှိထားတာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှပါဝင်တဲ့အစုအဖွဲ့အသီးသီးကညီညီညွတ်ညွတ်နဲ့ဆောင်ရွက်ခဲ့တာကြောင့်အစီရင်ခံစာတင်ပြတဲ့အခါရလက်ကောင်းတွေရနိုင်မယ်လို့မျှော်လင့်ကြောင်းလဲဒေါက်တာမြညာနာဆိုးကဆက်ပြောပါတယ
်ကျွန်တော် NLD ပါတီနောက်တစ်ခါPNP ပါတီတမရတော်ကိုယ်စားလှယ်များစုဖွဲ့ကကိုယ်စားလှယ်နောက်ပြီးတဲ့အခါကျတော့ကျွန်တော်တိုင်းသားပါတီ PPR ကိုယ်စားလှယ်အားလုံးတက်ညီလက်ညီနဲ့ဆောင်ရွက်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီရလကောင်းနေရမှာပါအားလုံးလည်းအတိုင်းအားတိုင်းပေါ့ဝိုင်းဝန်းပြီးတော့ဆောင်ရွက်တဲ့အတွက်ကြောင့်မလို့တူကောင်းတယောက်ကောင်းတစ်ဖွဲ့ကောင်းကြောင့်မလို့ရတဲ့ရလမျိုးမဟုတ်ပါဘူး
ပူပေါင်းကော်မတီမှာနိုင်ငံရေးပါတီ14ပါတီတမရော်သားကိုစလဲတတိပုဂ္ဂလကိုစလဲစုစုပေါင်း45ဦးပါဝင်ပြီးဒီနှစ်ဖေဖော်ဝါရီလမှာပြည်ထောင်စုလွှတ်တော်ကအတည်ပြုဖွဲ့စည်းခဲ့တာဖြစ်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆောင်ရွက်တာဟာမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ရွေးကောက်ပွဲဝင်စဉ်ကပေးထားတဲ့ကတိကိုဖြည့်ဆည်းတာဖြစ်တယ်လို့ပြည်သူလူထုရဲ့စံနာကိုအကောင်အထည်ဖော်တာဖြစ်ကြောင်းလဲဒေါက်တာမြတ်ညာနာဆိုးကပြောပါတယ်လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးအပေါ်မှာမန္တလေးမြို့ကနိုင်ငံရေးလေးလာသူဦးကျော်ကျော်ဦးကသူ့အမြင်ကိုအခုလိုပြောပါတယ
်တော်တော်လေးနောက်ကျတယ်ဗျာဘာလို့လဲဆိုတော့ဆိုးရတဲ့တန်းနှစ်နှစ်အတွင်းနှစ်နှစ်ကျော်လောက်မှဒီလောက်ကစမှာအခုကတနည်းခွဲလောက်ပဲကျန်တော့တဲ့အချိန်မှာတော်တော်အချိန်နည်းနေပြီလေနောက်ပြည်သူတွေရဲ့ယုံကြည်အားကိုးမှုကတော်တော်နည်းသွားတယ်သူတို့မလုံနိုင်တဲ့လုပ်တွေကြောင့်မလို့ပေါ့ပ ဖွဲ့စည်းပုံပြင်တာကတော့လုံးဝအထောက်ကမ်းလာတယ်။မြင်မြင်ပြမှုမြင်မြင်အောင်မြင်သွားဖို့ပဲအဓိကကြမယ်ထင်ပါတယ်
။ဖွဲ့စည်းပုံပြင်ဆင်ရမှာငင်းချင်းလုပ်ငန်းစဉ်တွေမှာနိုင်ငံတော်တမရရဲ့အာဏာအပြည့်အဝတယောက်စီတာမျိုးကိုအဓိကလိုလားကြောင်းပြောပါတယ်။ရန်ကုန်မြို့ကနိုင်ငံရေးလေးလာသူဖိုးတော်ရာကတော့အဓိကပြင်ဆင်လိုတဲ့အချက်ကိုအခုလိုပြောဆိုထားပါတယ
်ဖွဲ့စည်းပုံအခြေခံကိုပြင်ဆင်နေတဲ့အခါမျိုးကြရင်ဥမာအထူးသဖြင့်တော့အခန်း7ကပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းပေါ့ဟိုလူအများကြီး436ကကြီးပေါ့ဗျာတမန်ကိုပြင်လို့ရင်ပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးဤ85ရာခိုင်နှုန်းကျော်ကပြင်ဆင်ရတဲ့ဘောဓုလက်ခံပြီးတော့ပြည်လုံးကျဆန္ဒခံရဲလို့ရမှာပေါ့ဗျာအဲ့ဒီနေရာမှာကျွန်တော်တို့ရွေးကောက်ခံကိုယ်စားလှယ်အားလုံးဤဥမာထားပြ65ရာခိုင်နှုန်းလောက်ဆိုရင်ရာခိုင်နှုန်းတစ်ခုကိုအဲ့လိုရှော့ချပေးလိုက်တယ်ဆိုရင်ဒါကကျွန်တော်တို့လွယ်သွားပြီပေါ့ဗျာကျွန်တော်တို့အဲ့လိုပြင်ဆင်ချင်တာပဲ
ဒီလိုရာခိုင်နှုန်းသတ်မှတ်ရမှာပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးဆိုတာတဲ့ရွေးကောက်ခံကိုယ်စားလှယ်တွေကိုသာပါဝင်စေလို့ကြောင်းပြောသွားတာဖြစ်ပါတယ်နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့လက်ရှိဖွဲ့စည်းပုံပြင်ဆင်နိုင်ဖို့ဆိုရင်အရက်ပဲနိုင်ငံရေးခေါင်းဆောင်တွေနဲ့စစ်ဘက်ခေါင်းဆောင်တွေအကြားမှာညှိနှိုင်းဆွေးနွေးသဘောတူညီချက်ရယူပြီးဆောင်ရွက်မှသာပုံမထီရောက်နိုင်ကြောင်းသုံးသပ်ထားပါတယ်ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးပူးပေါင်းကော်မတီကအစဉ်ခန်းစားတင်သွင်းမဲ့ပြည်တော်စုလွှတ်တော်ပုံမှန်အစည်းအဝေးကိုတော့ဒီလ15ရက်နေ့မှာပြန်လည်စတင်ဖို့ကြေညာထားပါတယ
်ကုမိုစောတင်ပြတော်တော်ပါတော်တော်ရှင်များရှင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမှုတ်တုံမှုတဲထန်စွာရွာသွန်းလေပြင်းမုန်တိုင်းတွေတိုက်ခတ်ပြီးတော့အမြေပြိုကျမှုရေလွှမ်းမှုတွေဖြစ်နေလို့တိမ့်ချီရှိနေတဲ့ရွံ့ကြဒုက္ခသည်စခန်းတွေထဲလူသေဆုံးတဲ့အထိကြုံတွေ့နေရပြီးနေစရာစားစရာနဲ့တောက်သုံးရည်အတော်လေးကိုအခက်အခဲဖြစ်နေကြတယ်လို့ရွံ့ကြဒုက္ခသည်တွေကပြောပါတယ်တက်ကြီးရွယ်အိုတွေနဲ့နာမကျန်းဖြစ်သူတွေကလင်းငယ်တွေအပါအဝင်ဒုက္ခသည်တွေကိုရှာရီခလုံးရေးစခန်းတွေကိုအရေးပေါ်ရွှေ့ပြောင်းပေးနေပြီးဒုက္ခသည်စခန်းတာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလနဲ့နိုင်ငံတကာကူညီပေးရေးအဖွဲ့အစည်းတွေဘက်ကတော့အရေးပေါ်ဆန္ဒရိက္ခာတွေမပြတ်တောက်ဖို့ကူညီကယ်ဆယ်ရေးနဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကိုအလင်းမြန်ကူညီဆောင်ရွက်ပေးနေပါတယ်။ရွံ့ကြဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတဲ့မဆူမုံကစူးစီးတင်ပြထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ပြီးခဲ့တဲ့သတင်းဘက်ကနေစလို့ရဲစတိုက်ဆိုသလိုမုတ်တုံမှုတီးထန်စွာရွာသွန်းမှုကြောင့်ရေလွှမ်းမှုပြီးမြေပြိုကျမှုတွေဖြစ်လို့ရိုဟင်ဂျာဒုက္ခသည်တွေရာသီဥတုဆိုးရတဲ့ဒဏ်ကိုအလူအလဲခံနေကြရပါတယ်။ဒုက္ခသည်ကိုသိန်းခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းယာယီဒုက္ခသည်စခန်းတွေထဲမှာတော့ခိုးလုံရေးစင်တာ223ခုပျက်စီးသွားပြီးဒဏ်ရာရသူက12ဦးထိရှိနေတယ်လို့ကုလသမဂ္ဂကလည်းအရေးပေါ်သတင်းထုတ်ပြန်ထားပါတယ်။ဒုက္ခသည်တွေကိုနေရာချပေးထားတဲ့မြေကမှုတွေတောင်ကုန်းတွေပေါ်မှာယာယီတဲလေးတွေတိစောက်ပြီးနေရဒုက္ခသည်တွေရဲ့တဲတချို့မိုးစတိုက်တီးထန်စွာရွာသွန်းမှုနဲ့လေပြင်းမုန်တိုင်းဒဏ်ကြောင့်ပြိုကျပျက်စီးခဲ့ရတယ်လို့အသက်50အရွယ်အမျိုးသမီးတဦးသေဆုံးခဲ့ရပြီးရေနှင့်သေဆုံးနိုင်ခြေတွေလည်းရှိတာကြောင့်အရေးပေါ်ပြောင်းရွှေ့နေရတဲ့ဒုက္ခသည်တွေအတွက်အတော်လေးကိုစိုးရိမ်စရာအခြေအနေဖြစ်နေတယ်လို့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနီးရိုဟင်ဂျာဒုက္ခသည်ဦးအီစလန်ကပြောပြပါတယ်
။အဲ့ဒီတော့ကျမရှိတဲ့ဒုက္ခရဲ့စခန်းတိုင်းမှာပေါ့မေးချိုးမှုကြောင့်နောက်ရေလွှမ်းမှုကြောင့်ဒုက္ခရဲ့ဒိဋ္ဌိကတော့မင်းများပြည့်စုံခံရတာကိုသိရတယ်။နောက်ရေလွှမ်းမှုကြောင့်မေးချိုးမှုကြောင့်အမြင့်တမီးတောင်ပေးဆုံးတာကိုကြားနေရပါတယ်။ကျွန်တော်ရဲ့ဘာလုကလေးရဲ့အနောက်ကောင်ပဲနောက်ကုတူဘလောင်ရဲ့အနောက်ပဲတောင်ကျွတ်တဲ့နေရာမှာဒုက္ခရဲ့စခန်းတွေရှိတယ်။ဒုက္ခရဲ့စခန်းတိုင်းမှာအခုမေးချိုးမှုနောက်ရေလွှမ်းမှုတော်လေသူတို့ကဖြစ်ခဲ့တယ်။ဒီလာရတရားမင်းအားဖြင့်ယနေ့အတိမိုးအဆက်မပြတ်ရွာသွန်းမှုကြောင့်နေရတကာဖြစ်ရှိတဲ့အင်ဂျီယာဖြစ်ရှိတဲ့အခြေအနေလုံလောက်ကိုလုံးဆောင်နေရကိုသိရတယ်။ဒါပေမဲ့လုံလောက်မှတော့မရှိဘူး။အရှင်းနေရာမှာတော့ခြေဆေးအပိုင်းတွေမရှိတာကိုသိနေရပါတယ်။
လက်တလုံးမှာတော့ဒုက္ခသည်တွေကိုအရေးပေါ်ချေပြောင်းပေးနေပြီးမိုးတံလေးတန်းခံနိုင်အောင်ခိုင်ခန့်တဲ့အစာအုပ်တွေအမိုးကာတွေအရေးတကြီးလိုအပ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဇန်တော်လီဒုက္ခသည်စခန်းကြီးရိုဟင်ဂျာဒုက္ခသည်ဥမောင်ကျော်မြင့်ကလည်းလက်ရှိအခြေအနေပြောပြပါရစေ။
ကျွန်တော်တို့ဇန်တော်လီဒုက္ခသည်စခန်းမှာမေတူရာတို့အဲဒုက္ခသည်စခန်းသူစားရာတို့အများကြီးပေါ့ဒုက္ခသည်တွေကတော့ဟန်ဂျာလူမျိုးတွေကအများကြီးဒုက္ခရောက်နေတယ်အကစားကြည့်နေတယ်စားပန်တဲ့ learning center တဲ့မှာကိုလိုနေတယ်အခုဒါဆိုနေရနေအလွန်အကစားကြီးနေပါရခင်ဗျာ
ဟုတ်ကဲ့အဲ့တော့ကမ်တာဝင်ရှိတဲ့သူတွေနောက်ဘင်္ဂလားဒေ့ရှ်တာဝင်ရှိတဲ့သူတွေဘက်ကရောဗာများဆောင်ရွက်ပေးနေရတယ်ရှိပါလေအရေးပေါ်ဆောင်ရွက်ပေးတာတွေပေါ့နော
်ဟုတ်ကဲ့ပါအခုအဓိကကျတော့ဟော NGO တွေကမေပူစားပြီးတော့မှဒုက္ခသည်စကန်ဒစ်သာတင်ကြောင်းမှာကိုလိုနေတဲ့ဒုက္ခသည်တွေကပြန်လဲနေရာရှာတာဘောတာကြည့်လွေးနေတယ်ခင်ဗျာဆောင်ဝင်နေရထွားဆန်ဒီဘာတွေတိုးတာရှိသေးတယ်ဒါဝင်မဲ့ဟောအားကြောင့်မ mulun lupa bukannya. Cemara cianya suvi dah war, tato suwa, pasir sudah war.
Tapi Bangladesh negara ni memang dengan jauh normal lah lo korang nazar ni zero semua le. Yeruan mobil lebih mana ini tengok kan ni ada tu, ada nazar ni mana ni Thai ni ada. Lokah dengan orang lokal le, let alone nazar akhir akhir ni. Sana ye kah akhir akhir itu lalu tu ni caya le, lo Bangladesh lokah dengan sekarang ui selangat tu piawar le. Apa tu
ni? Memang ni Bangladesh nazar zero lah macam ni le, lokah ni ya.
Bangladesh negara yang dijari Rohingya itu kah dari bagaroh. Akulu kekiri jumnya cima mimiru yang mui ni aku berpianu jari lupa wale. Negeri kaga tahu ni le Rohingya sura atau nunggu ati mepiu matare nyamah suya bagaroh. Di lo tengah tuare itu kah dari go sisi bi nyamah negeri baga piala lekang koyu bu sisi ni le lupa sutarawa. Akulu telo cini maro Bangladesh itu kah dari saya komisina baga itu kah dari etwan ni sisi bu ni le sana ye kah siwa thapamu. Ludaan sana mu saya kuni kezaye pisi le bu ni ang satu.
ตัวทาร์เรดีกาเลมาจีดีสัตว์มูลนิยมพิจารณาหูมิชิอาสังข์ดาวินชีเรตุรีกุลาธรรมการเนี่ยบิงลาดิสุยารูบูบาวสังเวียนนิจาบาริชมาสมุนเตมยาตัวรับฟิโอเอ็มยามาบังซีซิงโอเซลเลทโรนิบาริปะการเชี่ยห้องยินเจมูเนโกกุลาธรรมการปิญญาเย่ติปันเนยินเจมูสายอภัยยูเนสโกกะกบะมวยเนเซียงวันวายปะการงาเสียบ้านด้วยมาปีด้วยปีบา ยูนัสโกเอะกบ้ามวยเนเซียงวันวายปะการงาเสียบ้านด้วยมาปีด้วยปีบาซึ่งวันสามวันมีอันนี้ตัวลูกล่าเมื่อคิดว่ายาดีมาเอเดปูบีหัวลามเอลูกขมันนิจาราบะคิดว่าอยู่ตัวเชิงสาวรีลูกผู้ลูกตัวลูกเอไอเจ้าที่กันมันเป็นสิ่งนี้สุยากะกันเอาสิมาเกณฑ์เนี่ยมีอันยิ่งสวยผู้ลูกเจ้ามีมาดังงานสิ่งตัวเด็ดนะเด็กตัวยิ่งมูอุตุระเอางาฟุยโยโกเปียวว่าเลย ลูกอันนี้เป็นเสียชาริมาเรื่อยๆอันก็ทำให้เราดูดูว่าถ้าทำอะไรทำให้เราดีจริงๆมันยังกูที่ใจเราดีเนี่ยใช่ใช่อันนั้นก็จะมีว่าสุยากะจะลังทลายจนที่เขาเขาอยู่ในเช่นเป็นอะไรนี่ก็เลยที่เราเต็มที่ก็ยินเจมูเนี่ยมาเสียหอดเลยยินเจมูเนี่ยมีเนี่ยมาติดต่อที่สามมือก็ประกันตัวสังคมผู้พิเศษมีมาสุยากะทากูนั่นนั่นเสียน่าสงทับีแต่พี่กันด้วยตัวเต็มเลยจะเป็นผู้ทับอะไร ประกันมีห้องเนี่ยหอเด็ดเด็ดจู่เชิดอะไรสิ่งยาส่วนประกันว่ายูนัสกูมาสามีเต็มเงินเลยอะเสียทายมาปะยูนัสกูเย่หลังจากจะอยู่กูติดตากันในปีอย่างพิมพ์ไปวุ่นวี่และชิมามันได้เลยตั้งติดตาจีสุยากาเลยปูบีปูอังปาวันเต็มเลยอะไรเนี่ยกูนั่งท้องอ่ะเปียววะเด้แล้วเขาเนี่ยใช่ไหมถึงเขาเนี่ยมาชิมหอเด็ดที่เขาบีบมาเนี่ยดูดูกรีกูบีทาร์เลยน้าจวารีเนี่ย ยูดิโอที่ด้านนี้ลุงบัวพงยูดูเรื่องโฮมสเตย์บีบามเอสโอบีมาตัวกูมาตัวกูเดินทางมาบ่เนาะเช็ดยามมันมันกันลงไหนมาที่ว่ามึงเนี่ยกูยูดูเรื่องยิ่งเชื่อใจมาบ่ประกันมาหอเดลงยี่ตียาจอข้างบ้านตรงนั้นนี่ว่าสิบาย คิดว่าเนี่ยการละมาที่ด้านการหอเดลงงานสิ่งนี้ก็เดี๋ยวลงงานสิ่งนี้ก็จะเป็นปัญหาบีลงงานไม่จ้าเสียงเลยแบบเขียนว่าอะคือลามะคิดว่าอย่างดีมาคิดว่าเรื่องตัวเราไม่เล่นท่าลูคิดว่าลงงานสิ่งนั้นคำว่ามือเรือสุยากาสังเวียนเป็นยังมีมาในงานคิดว่าลงงานสิ่งนี้เต็มโอกาสอุตตะลุนจูกาฟุยโยโกเปียววะเด้
proposal เราแค่จะมาอุ้งสองส่วนนี้กันนะว่าเขาจะเนี่ยจะมาลุกที่ตัวเนี่ยวิธีการอะไรเนี่ยยูเนสโก้พิจารณาเนี่ยอุ้งสองตัวจะมาลุกส่วนนี้กันประการชนิดการก้าวหน้ามาว่าเอเดรีเลต้าที่เรียนดีบ้างคงรู้บ่อายุสั้นแล้วไหมโอ้โหเรื่อง management plan ยานะประเทศเดสติเนชันอุปโลกแมนจิสโก้ไม่ใช่ยี่จีวายก่อนเนาะถ้าเราจะมาว่าจะจะนั่นอะไรตัวเอสโอพีใจจะนั่นได้เรื่องลูกคู่เป็นยี่จีวาย
အဇာဘိုင်ဂျန်နိုင်ငံဘာကူမြို့မှာလုပ်နေတဲ့ UNESCO ရဲ့43ကြိမ်မြောက်ကမ္ဘာ့အမွေအနှစ်ကော်မတီအစည်းအဝေးမှာပုဂံမျိုးဟောင်းရှင်ကျေးမှုနယ်မြေကိုကမ္ဘာ့အမွေအနှစ်စာရင်းဝင်ကြေညာခဲ့တာပါ2014ဇွန်လ22ရက်ကကာတာနိုင်ငံဒိုဟာမြို့မှာလုပ်တဲ့38ကြိမ်မြောက် UNESCO အစည်းအဝေးမှာဟန်လင်းဘေတနိုတရီခိတေယာပြူမျိုးဟောင်း3ခုကကမ္ဘာ့အမွေအနှစ်ဖြစ်သတ်မှတ်ခံရပါတယ်ပုဂံကတော့ဒုတိယမြောက်ပါရခိုင်ဒေသကမြောက်ဦးတွက်လည်းသက်ဆိုင်ရာကကျူးပန်းနေပြီးလက်နက်ကိုင်အေအေဖွဲ့နဲ့တိုက်ပွဲတွေကြားမှာထိခိုက်ပျက်စီးမှုတွေကြီးကြီးမားမားရှိလာမှာကိုအများစုကစိုးရိမ်နေကြပါတယ်
။ကုစောထက်တင်ပြတော်တာပါရှင်။အခုတော့နိုင်ငံတကာသတင်းတပုတ်ဖက်ဆက်ရအောင်ပါ။စီးပွားရေးလုံးလို့ကောင်းတဲ့နေရာတစ်ခုအဖြစ်ဟောင်ကောင်ကိုရှုမြင်ထားကြတာကြားပါပြီ။တရုတ်နဲ့နှိစက်ပြီးတော့တနင်္ဂနွေစနစ်တစ်ခုမူဝါဒရဲ့အကျိုးကြောင့်စီးပွားရေးလှုပ်လှမှုကိုပိုးပြီးတော့ကျယ်ပြန့်စေတာပါ။ဒါပေမဲ့လည်းတရုတ်အစိုးရကဟောင်ကောင်အပေါ်ပိုးပြီးတော့ထိန်းချုပ်လာတာနဲ့အမျှတီကုံသတင်းကြော်စုံမှုအပေါ်ထိခိုက်မဲ့အန္တရာယ်လည်းရှိနေပါတယ်။ VOA သတင်းထောက် Bill Galloway သတင်းကိုမှတ်သိနေထိုက်ကပြောပြထားပါတယ်
။ Britain Colony House ဟောင်ကောင်ကျွန်းကို1998ခုနှစ်မှာတရုတ်ထံလွှဲပြောင်းပေးခဲ့ပြီးနောက်ပိုင်းမကြခင်ကဖြစ်ခဲ့တဲ့နိုင်ငံရေးအကြမ်းဖက်မှုကအဆိုးရွားဆုံးဖြစ်ခဲ့ပါတယ်။ဟောင်ကောင်နဲ့တရုတ်ကြားကွဲပြားခြားနားမှုတွေကိုဖယ်ရှားပစ်လိုက်နိုင်တဲ့တရားခံလွှဲပြောင်းရေးဥပဒေချမ်းကိုဆန္ဒပြသူတွေဒေါသထွက်ခဲ့ကြတာပါ။တည်ငြိမ်တဲ့နိုင်ငံတကာဗန္ဒာရေးဗဟိုချမ်းမှတစ်ခုအဖြစ်ဟောင်ကောင်ရဲ့ဂုံတရင်ကျော်စောမှုပျက်စီးသွားဖို့ဒီမသေးချာမရေရာမှုတွေကချင်းချောက်နေပါတယ်။အမေရိကန်ကုန်သည်ကြီးများအသင်းကTara Joseph ကအခုလိုပြောပါတယ
် People view Hong Kong as a special place.
Hong Kong ကိုလူတွေကထူးခြားတဲ့ဒေသတစ်ခုဖြစ်နေရှုမြင်ကြပါတယ်ဒီမှာငွေကြေးရင်းနှီးနှုံနှံထားမယ်ဆိုရင်ခိုင်မာမှုရှိတယ်ဒီမှာစီးပွားရေးလုပ်ရင်တေချာပေါက်ပုံစံတစ်ခုကိုမျှော်လင့်ထားတာပါတနိုင်ငံစနစ်နှမျိုးဖြစ်ပြီးတော့ Hong Kong နဲ့တရုတ်ကြားကွဲပြားချက်တွေမှေးမိန်သွားနိုင်တယ်ဆိုရယ်ရှုမြင်ချက်အတွက်တော့တချို့လူတွေကတကယ့်ကိုစိုးရိမ်နေကြပါတယ်
တရားခံလွှဲပြောင်းရေးအဆိုပြုချက်ကိုဆိုင်းငံ့လိုက်ပေမဲ့လို့လဲကွန်မြူနတီပါတီအုပ်ချုပ်မှုအောက်မှာအပြောင်းလဲတွေရှိလာနိုင်တဲ့အပေါ်စီးပွားရေးလုပ်ငန်းတွေရဲ့စိုးရိမ်ချက်တွေကတော့ရပ်တန့်မသွားပါဘူး။ဟောင်ကောင်ကရှင်းနေတူဖြစ်တဲ့ Angel Huang ကအခုလိုပြောပါတယ်
။ When they make their 5-year or 10-year plan, they may take
နောက်နှစ်စီမံကိန်းဒါမှမဟုတ်ဆယ်နှစ်စီမံကိန်းချကြတဲ့အခါဒီကိစ္စကိုလည်းထည့်သွင်းတွက်ချက်လာနိုင်ပါတယ်။နောက်သူတို့ရဲ့အရင်းအမြစ်တွေကိုတခြားဒေသတွေမှာထားဖို့လဲစဉ်းစားလာနိုင်ပါတယ်။ဘာမှတက်ရောက်မှုမရှိဘူးလို့ကျမမထင်ပါဘူး
။အခုချိန်မှာတော့နိုင်ငံခြားကုမ္ပဏီတွေထွက်ခွာဖို့ပြင်ဆင်နေတာမရှိသေးပါဘူး။ Steve Bickers and Associates ကSteve Bickers ကတော့အခုလိုပြောပါတယ
်။
ဟောင်ကောင်မှာအခြေစိုက်တဲ့ American ကုမ္ပဏီကထောင်နဲ့ချီမရှိရင်တောင်ယာနဲ့ချီရှိပါတယ်။ဒါ့အပြင်အနောက်နိုင်ငံတွေကကုမ္ပဏီတွေလည်းရှိပါတယ်။သူတို့ပြောင်းရွှေ့မဲ့အခြေအနေမတွေ့ပင်မဲ့စိုးရိမ်နေကြတာတွေတော့တွေ့ရပါတယ
်။2049ခုနှစ်ကိုချင်းကပ်လာချိန်မှာဒီစိုးရိမ်ချက်တွေကပိုတိုးလာမဲ့အနေအထားရှိပါတယ်။အဲ့ဒီအချိန်ရောက်ရင်တရုတ်ကဟောင်ကောင်ကိုအပြည့်အဝထိန်းချုပ်ဖို့ရှိနေတာပါ။ဒါပေမဲ့လည်းဒီမတိုင်ခင်မှာဘာတွေဖြစ်လာနိုင်မလဲဆိုတဲ့အပေါ်မှာစိုးရိမ်ချက်တွေလည်းရှိနေပါတယ်။ဟောင်ကောင်ကရှိနေKevin Lam ကအခုလိုပြောပါတယ
် Even if it's just the status quo being sensible recognize
အခုလက်ရှိအခြေအနေမှာကိုပဲဟောင်ကောင်ဟာတရုတ်ပြည်မကြီးနဲ့မတူဘူးဆိုတာကိုလက်တွေ့ကြအသိအမှတ်ပြုထားနိုင်တော့အခြေအနေတွေအပေါ်စိတ်ပြက်စရာမလိုတော့ပါဘူ
းပွင့်လင်းနေဆိုပြီးအသိအမှတ်ပြုထားတဲ့ဟောင်ကောင်ကျွန်းအပေါ်တရုတ်ဘက်ကဘလောက်ထိဖိအားပေးပြီးပြောင်းလဲဖို့ရည်ရွယ်ထားတယ်လဲဆိုတဲ့အပေါ်မှာတော့အများကြီးမူတည်နေပါတယ်
မသိငိထိုင်တင်ပြတော်တာပါရှင် VOA American အတန်းရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ24 25 30နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်းလွှင့်နေပါတယ်ကျွန်တော်တို့ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်နိုင်တယ်လို့ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနာဆက်နိုင်ကြပါလိမ့်ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ9ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညနာဆင်ရမယ့်အစီအစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး၊သက်သက်ရောင်သတင်းလွှမ်းနဲ့ဘလော့ဂါတွေပြောသည့်များကဏ္ဍတွေကိုကြားကြမှာပါ။ဒီတစ်ပတ်သူကြုံယုံကြည်ရအစီအစဉ်မှာကြားရမှာကတော
့စီးပွားရေးတိုးတက်ဖို့ဆိုရင်အဓိကအရေးကြီးဆုံးအခန်းကဏ္ဍမှာပါဝင်ရမယ့်လူတွေက entrepreneur လို့ခေါ်တဲ့စုံဦးတည်ထောင်တဲ့သူတွေပါလူလိုမျိုး entrepreneur လို့ခေါ်တဲ့စုံဦးတည်ထောင်တဲ့သူတွေကိုကျွန်တ
ော် American နိုင်ငံ Hunter College မှာပညာစီပူရင်းစာပေနဲ့ပညာရေးဘုဒ္ဓတာတွေမျှဝေနေတဲ့ကိုကျော်ထွန်းရဲ့ယုံကြည်ချက်တွေကိုတော့နောက်ပိုင်းမှာအပြည့်ဆုံးတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်နိုင်ငံတကာဈေးနှုန်းနဲ့ညှိပြီးတော့လက်စစ်မီတာခါရီဈေးတက်လိုက်ပေမဲ့နိုင်ငံတကာကပေးနေတဲ့ဝန်ဆောင်မှုမျိုးမပေးနိုင်တာဟာစားသုံးသူအခွင့်အရေးကိုကာကွယ်မပေးတာဖြစ်တယ်လို့မြန်မာနိုင်ငံစားသုံးသူအခွင့်အရေးကာကွယ်ရေးအဖွဲ့ဥက္ကဋ္ဌဥပအုပ်ခိုင်ကပြောဆိုပါတယ်။စားသုံးသူအခွင့်အရေးနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေဘက်ကအခုထက်ပိုးပြီးတော့ဆောင်ရွက်ဖို့လဲတိုက်တွန်းပါတယ်။ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမှတ်သိမ်းထိုက်ကတင်ပြထားပါတယ်ရှင်။
မာဒီမာလူကြီးထားပါတော့တန်း90ကျော်ရှိတဲ့အထဲမှာစားသုံးမှုအခွင့်အရေးကိုတကယ်ပြည့်ပြည့်စုံစုံနားလည်တဲ့လူကြီးရဲ့တသိန်းတော်မှမပြည့်ခြင်းလို့ပြောရမှာပေါ့နော်အဲ့လိုပြောရမယ်အဲ့တော့ကျွန်တော်ဆိုလိုချင်တာတော့မြန်မာနိုင်ငံမှာစားသုံးမှုအခွင့်အရေးကိုကာကွယ်ဖို့အတွက်ကိုယ်အခွင့်အရေးဘာတွေရှိတယ်ဆိုတာကိုအားမနေတဲ့လူကများနေတယ်လို့ကျွန်တော်ပြောချင်ပါတယ
်။ဆိုတော့စားသုံးသူအနေနဲ့နစ်နာပါတယ်လို့ပြောလာတဲ့အခြေအနေမှာကောဝန်ဆောင်မှုပေးတဲ့သူတွေဘက်ကရောနောက်တစ်ခါထုတ်လို့ရောင်းချသူတွေဆိုတော့ဘသူမှတာဝန်ရှိတယ်ဆိုတော့တတ်တတ်မှတ်မှတ်ပိုင်းခြားချက်မျိုးရောဆရာတို့တွေ့ရပါသလားရှင်
။ကျွန်တော်တို့နိုင်ငံဒီတာဝန်ယူမှုတာဝန်ခံမှုအနည်းဆုံးနိုင်ငံတာဝန်ယူမှုတာဝန်ခံမှုမရှိဆုံးနိုင်ငံလို့ကျွန်တော်တို့ပြောရမယ်ပေါ့နော်။ဒီဒီအစားအသောက်တွေလူသုံးကုန်ပြည်ကြီးတွေဆိုတာမပြောနဲ့ဒီ service for ဝန်ဆောင်မှုတွေမှာဟုတ်လားဝန်ဆောင်မှုပေးတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်ကိုယ်တော်ဒီဝန်ဆောင်မှုကိုရယူတဲ့စားသုံးသူတွေကရောဒီဒီပေါ့နော်ကျွန်တော်တို့ဒီစားသုံးသူရဲ့အခွင့်အရေးကိုနားမလဲကြအောင်နားမလဲကြတဲ့အခါကျတော့ပြောမယ်ဆိုရင်ဒီဝန်ဆောင်မှုပေးတဲ့ဆိုတဲ့နေရာမှာဒီဒီဒီအပြင်လုပ်ငန်းရှင်တွေဥပဒေကကုမ္ပဏီတွေမှာနေတယ်မကဘူးအစိုးရတာဝန်ယူထားတဲ့ဌာနဆိုင်ရာတွေကဝန်ဆောင်မှုပေးတာတွေလည်းရှိနေတယ်အဲ့တော့ဥပမာဒါစီရင်သာရေးကော်မတီတို့လိုမျိုးဟာလာနောက်ဆုံးကျွန်တော်တို့ဒီ EDC တို့လိုမျိုးဝန်ဆောင်မှုပေးတဲ့ဒါပုံကူတွေပဲဒါပေမဲ့သူတို့ကိုယ်တိုင်ကကိုကတောင်းနားမလဲပြောလို့ဆိုလို့ရှိရင်တော့ဒီအုပ်ချုပ်နေတဲ့အစိုးရရဲ့တော်တော်များများကိုယ်တိုင်ကိုကစားသုံးမှုအခွင့်အရေးဆိုတာကိုနားမလည်တာတွေကခက်နေတယ်ပေါ့နော်ဥပမာအခုမိသားကဈေးတက်တယ်ဟဲ့လားမိသားကနိုင်ငံတကာနဲ့ဆန်လုံးနဲ့အညီဈေးတက်ဖို့ပဲတည်တယ်ဟဲ့လားနိုင်ငံတကာကဘယ်လိုဝန်ဆောင်မှုပေးတယ်ကိုယ်လည်းဘယ်လိုဝန်ဆောင်မှုပေးရမလဲဆိုတာကိုသူတို့နားမလည်ဘူးအဲအဲ့ဒါတွေကခက်နေတယ်နောက်ကျွန်တော်တို့ပြင်စားသုံးတဲ့နေရာမှာလူတွေကစားသုံးမှုအခွင့်အရေးကအစားအသောက်လောက်ပဲလို့မှတ်ယူနေကြတဲ့လူတွေလည်းများတယ်
ဟိုအရင်ကတည်းကဆိုင်ပို့ပြီးတော့လူတွေရဲ့အတန်တွေကပိုများလာဒီအချိန်မှာရောအနာပိုင်နေဘက်ကစားသုံးသူအခွင့်အရေးကိုကာကွယ်ပေးရမယ်ဆိုတော့အတိမျိုးပွင့်လင်းလာမှုမျိုးတာဝန်ယူမှုမျိုးရောဆရာတို့တွေ့ရပါသလားရှင
်ကျွန်တော်တို့ရဲ့ဘက်အဖွဲ့အစည်းတွေကဒါပြောမယ်ဆိုကျွန်တော်တို့နိုင်ငံမှာကျွန်တော်တို့အတင်းဒါဒီစားသုံးမှုတွေကဥပဒေတန်းတွေဘာလို့မပေါ်ခင်လဲကျွန်တော်တို့ပထမဆုံးစပြီးတော့နိုင်ငံမှာဒီဒီဒီ consumer rights ဆိုတဲ့ကောင်ကပြီးတော့ပြည်သူတွေရဲ့နားတွေမျက်စိတွေချနေတဲ့ရပ်ပအဖွဲ့အစည်းတစ်ခုပေါ့နော်အဲ့တော့ အဲ့ဒါကြောင့်ဝင်လို့လေဒါအစိုးရကနောက်ကနေဟိုတိုက်လုပ်ကြတာပေါ့ပြောမယ်ဆိုလို့ချင်းတော့သူစကားချင်းတော့ဘာလို့လို့လုပ်ရမှာမသိဘူးအဲ့ဒါကျွန်တော်တို့လောက်တာတွေလိုက်လုပ်ရင်းလိုက်ပြီးတော့ဟိုဒါတော့ကောင်းတော့ဟိုကောင်းတော့အတူခိုးချင်းပါပဲကျွန်တော်တို့ကကြိုးကြိုးပါတယ်ဟုတ်လားဒါပေမဲ့ထက်နေတာကျွန်တော်တို့နိုင်ငံကတစ်သက်လုံးဟိုအာဏာရှင်လက်အောက်မှာလူဒီကောင်းလာတဲ့တော့၆၀လောက်နေလာတဲ့အခါကျတော့ဟန်ပြလုပ်ခဲ့တာတွေကများတယ်ဗျ။ဟဲ့လားဒီဒီပြည်သူကိုဌာနဆိုင်ရာတွေအနေနဲ့ပြည်သူကိုခွင့်ဆောင်ပေးရမယ်။အဲ့ဒါပြည်သူရဲ့ဌာနစားပန်းတွေသူတို့ပြည်သူမျက်နှာမူဝဲမယ်ဆိုတာကိုမသိဘူး။အဲ့တော့ပြောမယ်ဆိုလို့ရှိရင်တော့ဟန်ပြလုပ်ခဲ့တာတွေကများတဲ့အင်ပါလာတဲ့အသားကျနေတဲ့နိုင်ငံဆိုတော့ခုကြင်ဒီတော့ခံရပဲကျွန်တော်တို့ကတွေ့နေရတယ်တကယ်ဖြစ်ဖြစ်ရရောက်စားသုံးသူအကာအကွယ်ပြီးနေတဲ့ဟိုအမျိုးကျွန်တော်တို့မတွေ့ရသေးဘူးဗျာအဲ့လားထွက်လာတဲ့စားသုံးသူအကာအကွယ်ကြီးဥပဒေကိုနိုင်ကိုကလည်းစားသုံးသူကိုအဲ့လားပြေဝအကာအကွယ်မပေးနိုင်သေးဘူးမပေးနိုင်သေးတဲ့အချိန်လုံးဝပြင်ပြီးအကာအကွယ်ပေးတဲ့ဥပဒေပုံမှန်တွေကိုပါးနေသေးတယ်ပေါ့နော်ကျွန်တော်တို့လည်းအာကံကြတာပဲတပ်စီစာဖို့လွတ်တော်လေးစာဖို့ဘာလို့လဲတိတ်ပြီးတော့ထူးခြားခဲ့ပြီအဲ့ဒါကိုစားသုံးသူရဲ့အခွင့်အရေးလေးလူလူရှိတဲ့ဘုံတက်ရောက်နေတယ
်အဲ့တော့ဒီစားသုံးသူအခွင့်အရေးကွယ်ပေးမှုအပိုင်းမှာရောအစိုးရဘက်ကဒါဟာအရေးကြီးတယ်လို့ခံယူတဲ့အနေအထားမျိုးတွေ့ရပါသလား
အဲ့တော့ကျွန်တော်လုံးဝမတွေ့ရဘူးဒီကစိုးရတဲ့ဆက်မှာအစိုးရဝိုင်းကိုနိုင်ကွယ်ဒီစားသုံးသူအခွင့်အရေးကဘလို့အရေးကြီးတယ်ဆိုတာကိုတို့နားမလဲတာဟိုတွေ့နေရတယ်နားမလဲတဲ့အတွက်လေဒီဒီဘက်ကိုစိတ်မဝင်စားဘူးအစိုးရဘက်ကစိတ်မဝင်စားဘူးဟဲ့လားအဲစိတ်မဝင်စားတဲ့အတွက်ဟိုစားသုံးသူအကာအကွယ်ပေးတဲ့လုပ်ငန်းဟိုတိတိကျကျအောင်မလုပ်နိုင်တာလို့ပဲကျွန်တော်တို့ကတော့မြင်တယ်လေစိတ်မဝင်စားလို့ဆိုတဲ့နေရာမှာဘာလို့စိတ်မဝင်စားလဲဆိုတော့ဒီအစိုးရကိုနိုင်ကွာစားသုံးသူခွင့်ရေးတွေဟာဘလောက်အရေးကြီးရဲ့ဆိုတော့နားမလဲလို့အဲ့မင်းကလာလို့ပဲကျွန်တော်တို့ကဒါပြန်ပြီးတော့ဒါလူကျူးရှင်းလုပ်လို့ရတယ်ပေါ့နော
်ဒီစားသုံးသူအခွင့်အရေးဟာဘလောက်အရေးကြီးပါတယ်လို့ဆရာတို့ဟိုတိုက်တွန်းချင်ပါတယ်လေအဲ
ကျွန်တော်တို့ကပြောမယ်ဆိုလို့ရှိရင်တော့ဒီစားသုံးသူပေါ့နော် consumer ဆိုတာစားသုံး consumer ဆိုတာနိုင်ငံတော်တမတအနေနဲ့ဒီစားသုံးအနေဆုံးဟဲ့လားကျွန်တော်တို့ခေါင်းရက်ချက်တို့ဖေးတယ်ဟဲ့လားအနေငယ်လူတန်းကအကုန်လုံးကစားသုံးသူပဲဟုတ်လားအဲ့ဒါကိုနောက်စားသုံးသူရဲ့အခြေအနေကပြည်သူအလုံးကစားသုံးသူပဲအဲ့ဒီစားသုံးသူဆိုင်ရာစားသုံးသူခွင့်ရေးရှိတယ်ဆိုတာကအောက်ထုတ်တဲ့နိုင်ငံတော်မှာအောက်ထုတ်တဲ့လူကြီးတိုင်းကိုယ်တိုင်ကိုယ်ကပြီးလို့လို့တယ်ပေါ့နော်ပြီးလို့လို့ကျွန်တော်တို့ကလွတ်တော်မှာလဲကျွန်တော်တို့ဒါစားသုံးသူအခွင့်အရေးနဲ့ပတ်သက်လို့ကျွန်တော်တို့ဥပဒေချမ်းကိုရေးဆွဲတဲ့အချိန်အဲ့ဒါဒီတော့နေရာသဘောထားကွဲလဲတာမျိုးဖြစ်တဲ့အချိန်မှာလည်းကျွန်တော်တို့ကဒါအစွမ်းကိုဥပဒေစံကော်မတီရောနိုင်ငံတော်တမတစီရောဒါဘလောက်အရေးကြီးတယ်ဆိုတာကျွန်တော်တို့စာရီလည်းပို့ပါမယ်။ဒါပေမဲ့ခုနပြောသလိုလူလူကိုယ်တိုင်ကိုကဒါကိုဘယ်လိုပြောမလဲအရေးကြီးတယ်လို့မမှန်ယူရတဲ့အတွက်လည်းဒါကျွန်တော်တို့လုံးစိတ်ဘလောက်ကမအောင်ဘူးပေါ့နော်။အဲ့လိုဆိုရင်
မတ်တင်ကြီးထိုက်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာပါရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ
်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ရာဇဝတ်မှုတွေအပေါ်ရဲတပ်ဖွဲ့ရဲ့ကင်တွဲပုံနဲ့ပတ်သက်လို့မေကွန်ထုတ်စရာတွေအများအပြားရှိနေပါတယ်အထူးသဖြင့်မကြသေးခင်ကနေပြည်တော်မှာဖြစ်သွားတဲ့ဗစ်တိုးရီးယားလေးရဲ့တက်ငယ်မရိမှုအပါအဝင်တခြားမရိမှုတွေအပေါ်ရက်တပ်ဖွဲ့ရဲ့ကင်တွယ်ဖြည့်ရှင်းပုံပေါ်မေကွန်ထုတ်စရာတွေအများအပြားရှိနေတာကြောင့်ပြည်သူကြားရက်တပ်ဖွဲ့ပေါ်ယုံကြည်မှုတွေပို့ပြီးတော့ရော့ကျလာစေပါတယ်မြန်မာနိုင်ငံရက်တပ်ဖွဲ့ရဲ့ရာဇဝတ်မှုတွေအပေါ်ကင်တွယ်ဖြည့်ရှင်းပုံအကြောင်းအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က0939238554ဖြစ်ပါတယ်ဒါရဲ့ပါဝင်ဆွေးနွေးနိုင်သူတွေအနေနဲ့အီးမေးလ်နဲ့ဖြစ်စေ Facebook စာမျက်နှာကဖြစ်စေ ကိုဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ
်။မနေ့ဖြန်အင်္ဂါနေ့ည9:00တိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်မှာကိုသွားလျာတဲသွားနားဆင်နိုင်တဲ့ကမ္ဘာပထမဆုံးတချင်းဆက်ဖြစ်တဲ့ Sony Community ထုတ် Walkman ပေါ်လာအနည်း40ပြည့်သွားပါပြီ1990ပြည့်နှစ်ပိုင်းတွင်မှာတိတ်ကိုလူသုံးများကြော်ကြားခဲ့တဲ့ Walkman ဆက်တွေကမ္ဘာတစ်ဝှမ်းမှာတန်400ထက်မနည်းရောင်းချခဲ့ရပါတယ်လူတွေတချင်းနားထောင်တဲ့ပုံစံကိုပြောင်းလဲစေခဲ့တဲ့ Walkman တချင်းဆက်တွေအကြောင်းမဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်
ခေလူငယ်တွေကိုလေ walkman လို့ပြောရင်ဘာမှန်းတော့သိကြပါတော့မလားမသိဘူးเนาะကိုသားညုံ
ဟုတ်ပါဗျာကက်ဆက်ခွေထည့်နားထောင်နေဆက်လို့ပြောလို့ရှင်ပိုတော့မှစိုးဦးမယ်ကက်ဆက်ခွေဆိုတာဘာလဲလို့ပြန်ပြီးကြမယ်ထင်တယ်မဆွေမမွေ
အခုခေတ်ကတချင်းဆက်တကူးတကမလို့တော့တဲ့ခေရောက်နေတာကိုလက်ကై smartphone ရှိရင်ဖုန်းထဲကတချင်း playlist ထဲ twin ထားတဲ့တချင်းတွေနားထောင်မလားဒါမှမဟုတ်လဲ online ကနေပြီးတော့ data ရိုက် stream လို့နားထောင်မလားရွေးချယ်နိုင်တဲ့ LAN တွေမျိုးစုံရှိနေပြီကိုဒါပေမဲ့ဒီကနေ့တခြင်းကိုကိုရောက်ရနေရမှာအချိန်မရွေးနားထောင်နိုင်ဖို့လမ်းဖွင့်ပေးခဲ့တာက Sony Company ထုတ်တဲ့ Walkman လို့ပြောရင်ရတယ်။ Sony ကပထမဆုံး Walkman ကိုစာရောင်းခဲ့တာအခုဆိုရင်အနှစ်40ပြည့်သွားပြီရှင့
်။ TPS L2 အမျိုးအစား Walkman ကို1989ခုနှစ်မှာပထမဆုံးစာရောင်းခဲ့တော့တခြင်းကိုပုံစံတစ်နဲ့နားထောင်လို့ရတဲ့ဆက်ဆိုပြီးတော့ကဘာထွားမှာတိတ်ကိုကြော်ကြားခဲ့တာဗျ။Sony Company တီထောင်တဲ့ Masaru Ibuka ကသူခီးသွားနေတဲ့တခြင်းနားထောင်မှု Sony Recorder ဆက်ကြီးယူသွားရင်းကနေပေါ့ပါပါတည်သွားလို့ရတဲ့ဆက်လေးဖန်တီးဖို့ဆိုပြီးတော့အကြံရခဲ့တာတဲ့အဲဒီကနေ Sony Designer Norio Oga ကကိုနဲ့မကွာတည်သွားနိုင်မဲ့တခြင်းနားထောင်ဆက်လေးကိုဒီဇိုင်းထွင်ခဲ့တာ
TPS L2 ဆက်ကိုတလုံးကိုဒေါ်လာ150နဲ့လွန်ခဲ့တဲ့အနှစ်40တုန်းကစရောင်းခဲ့တာရှင်အစတော့က Walkman လို့မခေါ်သေးဘူးပထမတော့ကတော့ America မှာ Sound About လို့ခေါ်တဲ့ Britain မှာတော့ Store Away လို့ပြောကြတယ်1980ပြည့်နှစ်ပိုင်းတွေရောက်လာချိန်မှာတော့ဒီလက်တဖွားစာလောက်ပဲရှိတဲ့ Sony တချင်းဆက်တွေကိုအတော်လူသုံးများနေပြီ1982ခုနှစ်မှာထွက်ခဲ့တဲ့ Walkman 2ကတော့အင်မတန်ကိုအောင်မြင်လူကြိုက်များခဲ့တဲ့ Walkman တစ်ခုပဲမြန်မာနိုင်ငံမှာလည်းအဲ့ချိန်တုန်းကဒီနိုင်ငံသားနဲ့အဆက်အသွယ်ရှိသူတချို့စသုံးကြတယ်အဲ့ခေတ်တုန်းကတော့မြန်မာနိုင်ငံမှာပတ်စံရှိသူတိုင်းဝယ်လို့မရတဲ့ခေတ်လေWalkman အမာခံပရိသတ်တယောက်ဖြစ်တဲ့ကိုထွန်းလင်းအောင်ကသူတို့စနားထောင်တော့ဆိုလို့ရှိရင်ဒီ Walkman တစ်ချက်တက်ပြီးတော့လမ်းလျှောက်သွားလို့ရှိရင်နားမကြားတဲ့သူလားဘာကြောင်တာလဲဆိုပြီးတော့မှအစအနောက်တောင်ခံရတယ်လို့ပြောပြတယ်လေ
။ဒါပုံတော့ဘူးမှသိနေရှိသေးဘူး။အရင်ကချုပ်ကြည့်ရတယ်အဲ့တော့သူကျန်းတဲ့ဘဝကိုဖြစ်နေတာပေါ့။ကိုမကြက်တာတော့ရင်ဆိုရနောက်ကနေမကြားရနောက်တာပေါ့။နားလေးမကြားဘူး။ဒါမျိုးဖြစ်တာစကားများအဲ့ချုပ်ပေါ့။ကဘာမှမတော်ဘူးအသေးဆုံးဆိုတော့တူရစလုံးကတူဆုံးတယ်ကွာ။အော်တဲနီတက်ကြည့်တော့နော်ဝိုင်းရတယ်ကျတော့သူကနံပါတ်တင်တော့မဟုတ်တော့ဘူးသုံးတာတော့ကို walkman ကိုတောက်ရောက်အများကြီးသုံးရတာအများကြီးမှတော့များတယ်နောက်ကြားထဲမှာအဲဒီ Sony မဟုတ်တာဆိုရင် Samsung သုံးဘူးသေးတယ်နောက်ပါတဲ့ equalizer လေးကြီးကောင်ပါလာတယ်အဲ walkman ပေါ့
ကိုထွန်းလေးအောင်က1982ခုနှစ်မှာဒီ Walkman 2ကနေစပြီးတော့1998ခုနှစ်လောက်အထိကို Walkman မျိုးစုံကိုဆွဆွဲမြဲမြဲနားထောင်နေသူပါကိုတယောက်တည်းတီးတက်နားထောင်နိုင်တဲ့တခြင်းဆက်ဖြစ်လို့ကြိုက်ကြတဲ့သူတွေမှာသူလဲပါတာပ
ါဒီကတော့အဲ့ဒါကိုကြိုက်တဲ့အချိန်နားထောင်ရလေ point line နားထောင်ရပဲဒီရှိတယ်အဲ့ဒါကြိုက်ကြလေဟိုလူငယ်ဆိုချင်းရလေကြိုက်တာဟိုနောက်အချိန်နေရာမီးကိုပဲ point line လမ်းကြောင်းနေနဲ့နားထောင်ရတာမျိုးကြိုက်တာပေါ့တော့ဘူးမှကိုနားထောင်နေတာဒီများလဲမနောက်ပြန်လို့ရှိတယ်သူတို့လေးကတော့အနေပါပါပဲအဲ့လိုမျိုးပေါ့စပေါ့အဲ့ဒီကြိုက်ရဖို့အကြောချွေးနေမိကြီးရောပေါ်လေမိုင်းမှာအကြောဝယ်လို့ original ဟာဝယ်လို့မရဘူးပေါ်အဲ့ဒီအဲ့လိုမျိုးပေါ့အနေနဲ့ခွာကြရဲဟောကျိုးဒီဖြစ်ခွာကျိုးကောင်းနေမကောင်းတော့ပြန်လဲမကြက်ကအစ်ဝယ်ဖို့အတော်ရှာရတယ်အဲ့ဒါကျိုးမရှိတယ်ပြရမလားအရင်လုပ်တွေပဲရှိတယ်အဲ့မှာချုံပြီးအစ်ရဖို့တော့လောက်ရတယ်ပေါ့အဲ့လိုမျိုးဆိုရှိတယ်
ပထမဆုံးပေါ်တဲ့ Walkman တွေမှာနှစ်ချက်ထိုးနိုင်တဲ့အပေါက်ကနှစ်ခုပါတယ်ရှင်။နှစ်ချက်နှစ်ခုနဲ့လူနှစ်ယောက်တစ်ပြိုင်တည်းနားထောင်လို့ရအောင်လုပ်ပေးထားတာ။နောက် Sony Walkman နှစ်ချက်တွေမှာမိုက်ခရိုဖုန်းလည်းပါတယ်။အတန်သွင်းနိုင်ဖို့တော့မဟုတ်ဘူး။နှစ်ချက်တက်ပြီးတော့တခြင်းနားထောင်နေတဲ့လူနှစ်ယောက်နှစ်ချက်မဖြုတ်ဖဲနဲ့အပြန်အလှန်စကားပြောနိုင်ကြဖို့လေ
။1980ပြည့်လေပိုင်းလောက်တုန်းကအမေရိကမှာကျမကြီးလိုက်စားလေ့ကျင့်ခန်းလုပ်ကြတဲ့ခေတ်တစ်ခေတ်ဖြစ်လိုက်သေးတယ်ဗျ။ Aerobic တွေခေတ်စားတဲ့အချိန်ပေါ့။အဲ့ချိန်မှာ Sony Walkman တွေကပိုတော်မှရည်ပန်းစားခဲ့တယ်။အဲ့ဒီတော့ကလေ့ကျင့်ခန်းလုပ်တဲ့သူတိုင်း Sony Walkman ရှိရမယ်ဆိုတာမျိုးတော်မှဖြစ်ခဲ့တာ
Walkman ဆက်တွေဘယ်လောက်တောင်ကြော်ကြားခဲ့လဲဆိုရင်1986ခုနှစ်မှာ Walkman ဆိုတဲ့စကားလုံးကို Oxford အပြီးတန်ထဲမှာဖော်ပြတဲ့အထီးကိုကြော်ကြားခဲ့တာကိုသားညိုဦးရရုပ်ရှင်ကားတွေမှာဆိုလဲဒီ Walkman နားထောင်တဲ့အခန်းမျိုးတော့တကူးတကထည့်ရိုက်ကြတယ်1990တုန်းက Julia Roberts တရုတ်ဆောင်တဲ့ Pretty Woman ရုပ်ရှင်ထဲမှာဆိုရင် Julia Roberts ကဒီရေချိုးကန်ထဲမှာ Walkman နားထောင်နေတဲ့အခန်းကိုအခုအချိန်အထိအဲ့ဒီရုပ်ရှင်ပြန်ကြည့်ရင်သတိထားမိတယ
်အရင်တုန်းကအဲ့လောက်တောင်မှခက်စားခဲ့ပြီးအစ်စ်အစ်တွေပေါ်လာတော့အခုဆိုလို့ရှိရင် Walkman ဆိုတာဘယ်လိုမျိုးလဲဆိုပြီးတော့ Google မှာပြန်ရှာကြည့်တဲ့သူတွေတော့မှရှိတယ်ဗျာ
Sony ကုမ္ပဏီကကက်ဆက်ခွေနားထောင်တဲ့ Walkman ကိုစတင်ခဲ့ပြီးတော့1984ခုနှစ်မှာတော့ဒီ CD ထည့်ပြီးနားထောင်လို့ရတဲ့ Discman ကိုပထမဆုံးထွင်တယ်လေအဲ့ဒီကနေပြီးတော့မှ mini disc နားထောင်လို့ရတဲ့ MD Walkman ကိုထွင်တယ်။နောက်မှတော့ဒီ MP3 player တွေထွက်လာတယ်လေ။အရင်တုန်းကအိမ်မှာရှိတဲ့သချင်းဆက်ရှိမှသချင်းနားထောင်ရတာကနေပြီးတော့ကိုယ်နဲ့မကွာယူသွားနိုင်တဲ့သချင်းဆက်မျိုး Sony ကစထွင်ခဲ့ပေမဲ့အဲ့ဒီ Walkman set တွေကိုဒီကနေ့မှမသုံးကြတော့တာနဲ့ပတ်သက်လို့ Portable Sound ပြလိုက်က Director John Cannonberg ကအခုလိုသုံးသပ်ပြပါတယ
်။ There were many factors that led to the demise of the Walkman. One of which was cassette tapes themselves became sort of obsolete
Walkman တွေခင်မရှိတော့တဲ့အကြောင်းအချက်တော်တော်များများရှိပါတယ်ဒီနေ့အထိ Walkman ဆိုတာရှိနေသေးပေမဲ့လူသုံးနည်းလာတဲ့အကြောင်းတွေကအများကြီးပါတစ်ချက်ကတော့ကက်ဆက်ခွေတွေမသုံးကြတော့တာပါ CD စပေါ်လာခဲ့ကကက်ဆက်ခွေတွေကိုတိတ်မသုံးကြတော့ပါဘူးဒါပေမဲ့လုံးဝမသုံးဖို့ဖြစ်လာတဲ့အကြောင်းကတော့ iPod ပါဒီပညာတွေတိုးတက်လာတာနဲ့အများသချင်းတွေကို Digital အသွင်ပြောင်းပြီးနားထောင်တဲ့ပုံစံနဲ့ပြောင်းလာပါတယ်တွိုင်းလာရင်ကက်ဆက်ခွေနဲ့သချင်းနားထောင်တာကတိတ်အဆင်မပြေဘူးလို့မြင်လာကြပါတယ
်အခုဆိုရင်တချင်းဆက်နဲ့တချင်းနားထောင်တာထက်စမတ်ဖုန်းရှိလို့ရှိရင် online ကနေ live streaming လုပ်နားထောင်လို့ရတယ်ဆိုတာမျိုးတွေဖြစ်လာပြီဆိုတော့ iPod တွေ MP3 player တွေကတုံးတဲ့လူနည်းလာပြီမဟုတ်လားမဆင်ပြေမော
ဘလို့ပဲဖြစ်ဖြစ်လွန်ခဲ့တဲ့အနှစ်40တုန်းကစပေါ်ခဲ့တဲ့ဒီ Sony ရဲ့ Walkman set တွေကြောင့်ပဲတချင်းကိုဘယ်အချိန်ဘယ်နေရာမှာမဆိုနားထောင်နိုင်တဲ့ဆိုတဲ့အယူအဆစဖြစ်လာခဲ့တာပါဒါကြောင့်ကက်ဆက်ခွေထက်တချင်းနားထောင်တဲ့ Walkman set တွေကဒီကနေ့ခေတ်မှာတိတ်ပြီးရေပန်းမစားတော့ပေမဲ့သူကစသွားခဲ့တဲ့ဒီသွားလျာမှာတချင်းနားထောင်နိုင်ရမယ်ဆိုတဲ့အလေးအထားကတော့သမိုင်းတင်ကြံရစ်ပါတယ်ရှင်
မဆုမြတ်မွန်နဲ့ကိုသားညွန့်တို့တင်ဆက်လိုက်တဲ့ဘလော့ဂါတွေပြောသည်များအစီအစဉ်ကိုကြားခဲ့တာပါရှင်။အခုတော့အပတ်စဉ်တင်ဆက်နေကြတက်တန်ရောင်သတင်းလွှာကဏ္ဍပါ။အနုပညာလောကကထူးခြားတဲ့သတင်းတူတူထွားထွားတွေကိုမအေးသနာကျော်ကစူးစီးတင်ပြထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းအောင်သတင်းလောင်းမှာတော့ဒိန်းသူချစ်သူတွေအတွက်ရုတ်တရက်အန်အော်တသင့်နဲ့ပျော်ရှင်မှုကိုပေးခဲ့တဲ့အဆိုတော် Taylor Swift နောက်ပြီးတော့သူထုတ်လိုက်တဲ့သတင်းအသစ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုပြောပြပေးသွားပါမယ် Everyone can rock out like a superstar favorite song to do at karaoke which was an incredible rumor I really want to believe it's true Nemejo American pop ဆိုတော့ Taylor Swift က LGBT လိင်လူချစ်သူတွေအတွက်သမိုင်းမှတ်တိုင်နေရာတစ်ခုဖြစ်တဲ့ Stonewall Inn ကိုဇွန်လလယ်ကကျိုးပြကြေညာမထားပဲရုပ်တရက်ရောက်သွားခဲ့ပြီးတော့အားလုံးအံ့အားတင်သွားအောင်ဖျော်ဖြေပေးသွားပါတယ်ပြည်သက်ကနည်းနည်းလေးပဲရှိပေမဲ့လည်းသူနဲ့မင်းသား Jesse Tyler Ferguson တို့က Taylor Swift ရဲ့နာမည်ကျော် Shake It Off တခြင်းနဲ့ဖျော်ဖြေသွားပါတယ
်It's an absolute honor to be here at the Stonewall Inn. Thank you for being so wonderful. So fun dancing with you. Happy Pride Month. Thanks so much.
Hey, Stonewall Inn ဟာလွန်ခဲ့တဲ့1950မှာလိင်လူချစ်သူအခွင့်အရေးလှုပ်ရှားမှုစတင်ပြီးတော့1969အဓိကရုံးဖြစ်ခဲ့တဲ့နေရာဖြစ်ပါတယ်။တစ်ချိန်တည်းလိုမှာပဲ Taylor Swift ထုတ်လိုက်တာသတင်းခုနှစ်ပတ်ပဲရှိသေးတဲ့မီဆိုတဲ့သချင်းတစ်ပုဒ်တည်းတေးတပြားအတွက် Taylor ကသူ့ဖာသူဂုံယူနေရကနေသူက Pride ဓာတ်ရိုက်သေးပဲပြန်ဆိုရရင်တော့ဂုံယူမှုပဲဖြစ်ပါတယ်။ဒါပေမဲ့ဒီနေရာမှာ Pride ဆိုတာကကိုယ်ဘယ်သူလဲဆိုတာအမှန်တိုင်းသိမြင်ပြီးတော့ကိုယ့်ဖာကိုဂုံယူပါဆိုတဲ့စကားလုံးကိုယူထားတဲ့ Pride လိင်လူချစ်သူတွေရဲ့လှုပ်ရှားမှုကိုဆိုလိုပါတယ်။ဒီနေရာမှာ Taylor Swift က Pride လှုပ်ရှားမှုအတွက်ရည်ညွှန်းပြီးတော့ You need to calm down ဆိုတဲ့သချင်းထုတ်လိုက်ပါတယ်။အမုန်းတရားကိုဟိုးရင်တွေကစန့်ကျင်လာခဲ့တဲ့ Taylor Swift ကအဲ့လိုသချင်းမျိုးတွေအများအားထွက်ခဲ့ပြီးတော့ဒီတစ်ခေါက်တော့သူ့ကိုမုန်းတဲ့သူတွေကိုပြန်ပက်တဲ့ကိုပိုင်ခံစားချက်မျိုးတွေမကဘဲနဲ့လိင်လူချစ်သူတွေကိုမုန်းတဲ့သူတွေကပြန်ပြီးပြောထားတဲ့သချင်းကိုထုတ်လိုက်တာဖြစ်ပါတယ်
just need to take several seats and then try to restore the peace and control your urges to scream about all the people you hate. Cause shade never made anybody less gay.
You are somebody that I don't know. ရှင်မသူရဲဆိုတာကျွန်မမသိပါဘူး။ဒါမဲ့ရှင်ကကျွန်မကိုပြစ်မှတ်ထားပြီးတော့တိုက်ခိုင်းနေတယ်။သူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်ထားပါရဲ့။သူ့ရဲ့တချင်းစာသားကဘာကိုပြောတာလဲဆိုတာတေချာအတိတ်ပင်ပေါ့ချဘူးဆိုရင်တော့ကိုယ့်ဘာကိုဖုံးကွယ်ထားရင်လေကိုကလိန်တို့ချစ်သူဘွားကနေပြောင်းသွားတာမဟုတ်ပါဘူးလို့နောက်ပိုင်းမှာတဲ့တဲ့ကိုရေးထားပါရဲ့။ဒီတချင်းတွေ့ဗီဒီယိုကတော့ဇွန်လ18ရက်နေ့ကပဲထွက်လာခဲ့ပြီးတော့သူကတချင်းကိုအရင်နှားထောင်ပြီးတော့မှဗီဒီယိုကိုကြည့်စေခြင်းပါလေလို့ရေးထားပါရဲ့။တချင်းထွက်ပြီးတော့ခုနှစ်ပတ်ကြာတော့မှဗီဒီယိုကိုထုတ်လိုက်တာပါ။ဒီဗီဒီယိုကိုကြည့်ရတာမှစောင့်ရကြုံနှက်ပါလိမ့်မယ်။ဗီဒီယိုထဲမှာပြထားတာတွေကလည်းများတော့နှစ်ခုကိုတီးကြစီခံစားကြည့်စေခြင်းပါလေလို့ Taylor Swift ကပြောသွားပါတယ်ရှင်။ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနှလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းနှရီမနေ့တိုင်းမှာအစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
All have my own yeah. All have my own yeah.
ကြားခဲ့ကြရတာကတော့အနုပညာလောကကထူခြားတဲ့သတင်းတွေကိုမအေးတနာကျော်စူးစီးတင်ပြထားတဲ့တတ်တန်ရောင်သတင်းလောကနာပါအခုဆက်ပြီးတင်ပြတော့မှာကတော့သူယုံကြည်ရကနာပါဒီတစ်ပတ်မှာတော့အမေရိကန်နိုင်ငံနယူးယောက်ပြည်နယ် Hunter College မှာပညာစီပူရင်းစာဖတ်သူတွေအတွက်စာပေနဲ့ပညာရေးဘူသူတာတွေမျှဝေနေတဲ့ကိုကျော်ချုံးကသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြထားပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
VOA ရဲ့သူယုံကြည်ရာအစီအစဉ်မှာကျွန်တော်ပါဝင်ခွင့်ရလို့ကျွန်တော်ကျေးဇူးတင်ပါတယ်ကျွန်တော်က VOA ကိုငငယ်လေးရနေပြီးတော့နားထောင်ခဲ့တာပါကျွန်တော်အခုဒီအစီအစဉ်မှာကျွန်တော်ဘာလို့စာရေးဒါလဲဆိုတဲ့အကြောင်းကိုပြောချင်ပါတယ်ကျွန်တော်ကအခုကြော်ထွန်းဆိုတဲ့ fiction နဲ့ Facebook ပေါ်မှာစာရေးနေပါတယ်ကျွန်တော်ဘာလို့စာရေးရလဲဆိုတဲ့ယုံကြည်ချက်လေးတွေကိုကျွန်တော်ပြောချင်ပါတယ်ပထမဆုံးကျွန်တော်ရေးရတဲ့ရည်ရွယ်ချက်ကတော့အကြီးမားဆုံးရည်ရွယ်ချက်ကတော့မြန်မာနိုင်ငံစီးပွားရေးတိုးတက်ဖို့ပါကျွန်တော်ယုံကြည်တဲ့အရာတစ်ခုကတော့ knowledge is power အဟုတုတကပါပါလို့ကျွန်တော်ယုံကြည်ပါတယ်အဟုတုတတွေပေါ်ညာလာရင်ကဘာကြီးကိုကြည်တာလုံးဝပြောင်းလဲသွားလိမ့်မယ်အငင်းချေဖို့လိုပါတယ်စာပို့ဖက်လေပို့တိလေပို့ညင်လေပါအဟုတုတတွေအညာရေးရှိလာလို့စာတွေဖက်လာလို့ဆိုရင်ကဘာကြီးကအကျယ်ကြီးပါဆိုတာကိုမြင်တွေ့လာလိမ့်မယ်နောက်တစ်ခုကျွန်တော်ယုံကြည်တာကကျွန်တော်ကလည်းပြီးတော့မြန်မာနိုင်ငံကိုစီးပွားရေးအရင်တိုးတက်စေချင်တယ်အရင်ကလည်းဒီ interview အစပိုင်းမှာကျွန်တော်ပြောထားပါတယ်ဒီအကက်ဒီလိုမျိုးစီးပွားရေးတိုးတက်ဖို့ဆိုရင်အဓိကအရေးကြီးဆုံးအခန်းကဏ္ဍမှာပါဝင်ရမယ့်လူတွေက entrepreneur လို့ခေါ်တဲ့စုံဦးတည်ထောင်တဲ့သူတွေပါဒီလိုမျိုး entrepreneur လို့ခေါ်တဲ့စုံဦးတည်ထောင်တဲ့သူတွေကိုကျွန်တော်သိတဲ့အသုံးချလို့ရတဲ့ပညာတွေကိုကျွန်တော်ညှပ်ဝေချင်ပါတယ်ဥပမာ customer service လို့ခေါ်တဲ့ဒီ top level တွေကိုတိတိချာချာဝန်ဆောင်မှုပေးမှုနောက်ပြီးတော့ကုမ္ပဏီတစ်ခုကိုလုပ်တဲ့ခါမှာငွေရှာဖို့ဆိုတာထက်တကယ်ကိုကြီးမားတဲ့ရည်မှန်းချက်ရှိတာပေါ့နော်အဲ့လိုမျိုးဟာတွေကိုကျွန်တော်ကဒီအမေရိကန်မှာ Good to Great ဆိုတဲ့စာအုပ်ကိုရေးတဲ့ Jim Collins ကနေသင်ယူခဲ့ပါတယ်ဒီလိုအကြောင်းအရာတွေကိုကျွန်တော်ကနေပြီးတော့မျှဝေချင်ပါတယ်နောက်ဒီ Customer Service ကိုတိတိချာချာကောင်းကောင်းလုပ်ရင်ဖောက်တယ်တွေဘက်ကနေပြီးတော့ကုမ္ပဏီကိုညင်တာတွေပါကြောင်းနေသွားပါတယ်အဲ့လိုမျိုးအတွေးတွေကိုလည်းကျွန်တော်ကနေပြီးတော့ delivering happiness Zappos ဆိုတဲ့ဒီ New York top seller Saudi ကနေပြီးတော့ဖတ်ပြီးတော့ကျွန်တော်အတွေးတွေရလာပါဒီလိုမျိုးအသိအညာတွေကိုကျွန်တော်ညှက်ဝေချင်ပါကျွန်တော်ကလေ့လာသင်ယူတာကိုအရင်ယုံကြည်ပါတယ်ပို့ပြီးတော့လေ့လာသင်ယူနေပို့ပြီးတော့ကောင်းမယ်လို့ကျွန်တော်ယုံကြည်ပါတယ် Warren Buffett ကတနေ့ကိုစာညနာ900ဖတ်ပါလို့သူပြောဦးပါတယ်သူပြောတဲ့အချိန်ကျွန်တော်အရင်တော့ကတမိုင်းစာအုပ်တွေကိုတနေ့ကိုစာညနာ900ဖတ်ဖို့ကျွန်တော်ကြိုးစားခဲ့ပါတယ်ဒါပေမဲ့အရင်များလို့ကျွန်တော်အခုတော့ပြန်လျှော့လိုက်ပါတယ်အဲ့တော့အဲ့လိုမျိုးတမိုင်းစာအုပ်ကိုပေါ့နော်တနေ့ကိုစာရွက်အရွက်900ဖတ်ဖို့ကျွန်တော်ကြိုးစားခဲ့တဲ့အချိန်တော့ကျွန်တော်အထွေးတစ်ခုရခဲ့တယ်ဒါလေးဆိုတော့
ပို့ပြီးတော့တင်ယူလာတဲ့အခါမှာပို့ပြီးတော့အငင်းကျလာလိမ့်မယ်အငင်းကျလာတဲ့အခါမှာကိုဘွားရွေးချယ်ချက်နဲ့သုံးဖြဲတာတွေကကြောင်းနေလာလိမ့်မယ်အကောင့်ပါကိုပို့ပြီးတော့ကြောင်းနေလာလိမ့်မယ်သူတို့ကဒီလိုလှုပ်လို့တိုးတက်တယ်ငါတို့ကလည်းဒီလိုလှုပ်ရင်တိုးတက်မှာပဲအတွေးခေါ်တယ်ကျွန်တော်ကြောင်းနေလာတယ်အဲ့တော့မြန်မာနိုင်ငံမှာ entrepreneur အများကြီးပောက်ပွားလာစေခြင်း ਨੇ ကြီးသူတွေကဒီ entrepreneur တွေဖွင့်လိုက်တဲ့စီးပွားရေးလုပ်ငန်းတစ်တွေကြောင့်အလုပ်ရတော့သူတို့ဘဝရဲ့စားဝတ်နေရတာတည်လည်လာတယ်နောက်ပြီးတော့ဒီစီးပွားရေးအသက်တွေ startup တွေအများကြီးမြန်မာနိုင်ငံမှာပောက်ဖွားလာရင်မြန်မာနိုင်ငံရဲ့ GDP ရတဲ့ညှင့်လာလိမ့်မယ်အဲ့လိုဆိုရင်ကျွန်တော်မြန်မာနိုင်ငံကအတိုင်းအတာတစ်ခုထိစီးပွားရေးတိုးတက်လာလိမ့်မယ်ပြည်သူတွေကလည်းစားဝတ်နေရတာလိမ့်မယ်ဒီလိုလုပ်ဖို့အတွက်ကျွန်တော်အခုချိန်မှာကျွန်တော်လုပ်နိုင်တာတော့စာပဲရေးနိုင်ပါတယ်အဲ့ဒီအတွက်ကြောင့်ကျွန်တော်အခုစာရေးနေတာပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူတင်ဆက်ထားတဲ့သူယုံကြည်ရာအပတ်စဉ်ကဏ္ဍကိုထုတ်လင်းပေးလိုက်တာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမိနစ်စာအင်္ဂလိပ်စာနဲ့မချင်းမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်။အခုတော့ကြာနေသေးတဲ့အချိန်တွင်တင်ဆက်အချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးပါအောင်။
အီရန်အနေနဲ့ယူရိုနီယံတန့်စင်ကွင်းဘလောက်ပမာဏရှိတယ်ဆိုတဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ပါကန့်သတ်ချက်ထက်ကျော်လွန်တန့်စင်လိုက်နိုင်ပြီလို့အီရန်နျူကလ িয়ার အေဂျင်စီကဒီကနေ့ပြောကြားလိုက်ပါတယ်။အီရန်ရဲ့ယူရိုနီယံတန့်စင်ရဲ့ပမာဏဟာ 4.5 ခန့်နှုန်းရှိသွားပြီဖြစ်တာကြောင့်ဒါဟာနိုင်ငံတကာကတတ်မှတ်ထားတဲ့3.6 ခန့်နှုန်းသာတန့်စင်ခွင့်ရှိတယ်ဆိုတဲ့လက်ရှိကန့်သတ်ချက်ကိုကျော်လွန်သွားတာဖြစ်ပါတယ်။ဂရိပါလီမန်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ New Democratic Party ခေါင်းဆောင်ကီရီယာကော့စ်မစ်ဆိုတာကီစာဝန်ကြီးချုပ်အဖြစ်ဒီကနေ့ကျန်းသစ္စာကျင်းဆိုပါတယ်။ကျန်းကျင်းပွဲအပြီးမှာယာရုကဆင်ပေမဲ့ဝန်ကြီးချုပ်ဟောင်းအလက်စီစီပရက်စ်ကိုဝန်ကြီးချုပ်ရုံးမှာတွားရောက်တွေ့ဆုံခဲ့ပါတယ်။ဒီနေ့ကနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလော်ဝဲဝါဒီဝန်ကြီးချုပ်အလက်စီစီပရက်စ်ကို Conservative အတိုက်ခံခေါင်းဆောင်မစ်ဆိုတာကီစ်ကအပြတ်အသတ်အနိုင်ရခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု Harvard တက္ကသိုလ်ဘွဲ့ရအသက်52နှစ်အရွယ်မစ်ဆိုတာကီစ်ရဲ့ New Democratic ဂရီစီပါတီကအမှတ်300ရှိတဲ့ဂရီပါလီမန်မှာအမှတ်နေရာ158နေရာနဲ့အများစုအနိုင်ရခဲ့တာဖြစ်ပါတယ်။ကွန်ဂိုတပုံကောင်းဆောင်ဟောင်းဘော့စကိုတကန်းတာအနေနဲ့သူ့ပေါ်တင်ထားတဲ့ဆီယာဇူးနဲ့လူသားမျိုးနွယ်ဆန့်ကျင်တဲ့ပြစ်မှုဆက်ရှိမှုမှာအပြစ်ရှိကြောင်းနိုင်ငံတကာယာဇဝတ်ခွန်ရုံးကဒီကနေ့စီရင်ချက်ချမှတ်လိုက်ပါတယ်။သူ့အနေနဲ့လူသက်ပြီးယာဇဝတ်မှုကျူးလွန်ခဲ့ခြင်းမရှိကြောင်းဂျာတာပရိနေကတဟိတ်မျိုးမှာပြုလုပ်တဲ့ကြားနာစစ်ဆေးမှုအတွင်ဘော့စကိုတကန်းတာကပြန်လည်ထွက်ဆိုခဲ့ပါတယ်။ကိုရီးယားနိုင်ငံပူပေါင်းရေးလုပ်ငန်းတွေကိုမြောက်ကိုရီးယားမှာရတပ်ပန်နေပြီးလှုပ်ဆောင်သွားဖို့အတွက်တောင်ကိုရီးယားနိုင်ငံသားတဦးမြောက်ကိုရီးယားဘက်ကိုထွက်ပြေးသွားကြောင်းမြောက်ကိုရီးယားအစိုးရပိုင်းမီဒီယာမှာဖော်ပြထားပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကိုစောဝင်းလိုက်တင်ပြတော့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရင်မူကမှစုမုံဖြစ်ပြီးအတန်ဖန်အင်ဂျင်နာကတော့ Rob McLean ဖြစ်ပါတယ်။ View American အစံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 1505တို့ကနေဖမ်းယူနိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လာပါစေရှင်။ View ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနှင်္ဂလာပါ။
This program has come to you from the Voice of America, Washington.